Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် View American တန်ခါနေပြီးတော့2025ခုနှစ် March လ3ရက်တနင်္လာညပိုင်း View ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season 2ကို line to meter 1925နဲ့30အပြင် line lambda meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက် Season 2ကိုတော့ကျွန်မအလိမ္မာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ American နဲ့မြေရှားတပ်ထုတူဖော်ရေးသဘောတူညီချက်လက်မှတ်ထိုးဖို့အစဉ်အဆက်ရှိတဲ့အကြောင်း Ukraine သမ္မတကပြောပါတယ်မြန်မာစစ်ကောင်စီအကြီးအကဲရုရှားသမ္မတနဲ့တွေ့ဖို့ရုရှားနိုင်ငံကိုထွက်ခွာတော့ပါပြီမြန်မာနိုင်ငံမှာငလျင်ငယ်လေးတစ်ခုလုတ်ခဲ့တယ်လို့ဆိုပါတယ်ဒီသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်တဲမှာယူကရိန်းအရေးဥရောပဆွေးနွေးတဲ့နိုင်ငံတကာသတင်းဆောင်မကိုနားဆင်ရမှာဖြစ်တယ်လို့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းဘက်ကစစ်ကောင်စီလေးချောင်းတိုက်ခတ်မှုရဲ့နောက်ဆုံးရသတင်းပေးပို့ချက်နဲ့ပတ်သက်ပြီးတော့ဒီလိုနောက်ဆုံးရသတင်းတွေကိုနားဆင်ရမှာဖြစ်တယ်လို့မြန်မာနယ်စပ်လျှက်စစ်မီးနဲ့လူသုံးကုန်ဖျက်တောက်မှုကိုရပ်ဆိုင်းဖို့ထိုင်းလုပ်ငန်းရှင်တွေတောင်းဆိုနေကြတဲ့သတင်းအပါအဝင်မြန်မာနိုင်ငံအေဂျန်မြေဈေးကွက်နောက်ဆုံးရအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေကိုလည်းနားဆင်ရမှာပါဒါရိုင်းနဲ့အတူတနင်္လာညတိုင်းသတင်းတင်ဆက်ပေးနေကြဖြစ်တဲ့ဆက်သွယ်မြ мян ကန်စီးပွားရေးကဏ္ဍလူမှုရှုခင်းနောက်တက်တရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစောဝင်းလိုက်နဲ့အတူပြောပြပေးမှာပါရှင
်ကရေမြေရှားတပ်ထုတူဖော်ရေးအမေရိကန်နဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အစီအစဉ်ရှိတဲ့အကြောင်းယူကရိန်းသမ္မတဗလိုဒီမီဇယ်လင်စကီကပြောပါတယ်ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆံရေးပြန်ကောင်းမွန်အောင်ဆောင်ရွက်နိုင်ကြောင်းလည်းမတ်လ၂ရက်မိနစ်တနင်္ဂနွေတွေကပြောပါတယ်ဗြိတိန်မှာဥရောပကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးမြေရှားတပ်ထုသဘောတူညီချက်လက်မှတ်ရေးထိုးဖို့အမေရိကန်ဘက်ကလည်းအစီအစဉ်ရှိမယ်လို့ထင်ကြောင်းလည်းဇယ်လင်စကီကသတင်းတောက်တွေကိုပြောကြားခဲ့တာပါဒါပေမဲ့နောက်ထပ်သုံးသပ်မှုတချို့လုပ်ဖို့အချိန်တော့လိုကောင်းလိုမယ်လို့သူကဆိုပါတယ်ယူကရိန်းသဘာဝတွင်းထွက်တူးဖော်ဖို့အရေးယူကရိန်းနဲ့အမေရိကန်ကြားလွန်ခဲ့တဲ့သတင်းပတ်အတွင်းလက်မှတ်ရေးထိုးဖို့စီစဉ်ထားပေမဲ့အင်ဗျူရောမှာသမ္မတဇယ်လင်စကီနဲ့သမ္မတဒေါ်နယ်ထရမ့်ဒုသမ္မတဂျေဒီဗန်စ်တို့အကြားစကားအခြေအတင်ဖြစ်ခဲ့ပြီးတဲ့နောက်ဒီစီစဉ်အကောင့်ထဲမပေါ်နိုင်ပဲဖြစ်ခဲ့ပါတယ်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့၃နှစ်ကြာလာပြီဖြစ်တဲ့စစ်ပွဲဆက်လက်ဆင်နွှဲဖို့တဲ့အမေရိကန်အကူအညီရဖို့မျှော်လင့်ကြောင်းလဲဇယ်လင်စကီကတနင်္ဂနွေနေ့မှာပြောပါတယ်။ဒီအကူအညီတွေရလိုက်မယ်ဆိုရင်ပူတင်အတွက်သာအထောက်အကူပြည့်စုံမှာဖြစ်တယ်လို့လည်းသူကထောက်ပြပြောဆိုပါရတယ်။ဒါကြောင့်ယဉ်ကျေးတဲ့ကဘာကိုကိုစားပြုတဲ့ဥဆောင်မှုပေးနေတဲ့အမေရိကန်အနေနဲ့ပူတင်ကိုအကူအညီပေးလိမ့်မယ်လို့မယူဆကြောင်းလဲဇယ်လင်စကီကပြောပါရခင်ဗျာ။
ကာဇာကမ်းမြောင်ကိုစာနယ်ရိပ်ကအကူအညီတွေတင်ပို့ခွင့်ပေးထားတာကိုအစ္စရေးကမနေ့တနင်္ဂနွေနေ့မှာတာစီပိတ်ပင်လိုက်ပါတယ်။အဲဒီလိုအကူအညီတွေကာဇာကိုတင်သွင်းခွင့်ပြုတာနဲ့အစ္စရေးတစားကန်တွေကိုဟာမတ်စ်ကပြန်လွှတ်ပေးခဲ့တာတွေကြောင့်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အစားယာယီအပြစ်အခက်ရပ်ဆဲတဲ့သဘောတူညီမှုရရှိထားတာပါ။ကာဇာနဲ့အီဂျစ်နိုင်ငံနေဆက်ရာဖာဂိတ်မှာရိတ်ခါတွေတည်ဆောင်လာတဲ့ truck ကားတွေကိုနေဆက်ဖြတ်ကျော်ခွင့်မပြုဘဲနဲ့တာစီထားပြီးတော့ဘာကြောင့်ဝင်ခွင့်မပြုဘူးဆိုတဲ့အကြောင်းပြချက်လည်းမပေးဘူးလို့ဆိုပါတယ်မွတ်စလင်တွေရဲ့ဥပုပ်ကာလဖြစ်တယ်လို့ဂျူးလူမျိုးတွေရဲ့ဘာသာရေးပွဲတော်ကာလလည်းဖြစ်တာကြောင့်ဒီကာလမှာယာယီအပြစ်အခက်ရပ်ဆဲကြဖို့အရှိအလဲပိုင်းဆိုင်ရာအမေရိကန်အထူးတန်တမန်ကရဲ့အဆိုပြုချက်ကိုသူ့အဆိုအရကလက်ခံကြောင်းအစ္စရေးဝန်ကြီးချုပ်ဗန်ဂျာမင်နေတန်ယာဟူးကတနင်္ဂနွေနေ့ကပဲပြောဆိုထားပါတယ်ဒီသဘောတူညီချက်ဟာဟာမတ်စ်တို့ဘက်ကအသက်ရှင်ကြံရစ်သူရောတည်ဆုံးပြီးသူအပါအဝင်လက်ကျန်ဒဇာကန်တွေထဲကတဝက်ကိုသဘောတူညီချက်စတင်မဲ့ပထမဆုံးနေ့မှာပြန်လွှတ်ပေးမှအသက်ဝင်မယ်ဆိုတဲ့အချက်လဲပါဝင်ပါတယ်တကယ်လို့အပြီးပိုင်းအပြစ်အခက်ရပ်ဆဲရေးသဘောတူညီချက်ရမယ်ဆိုရင်တော့ဒီယာယီသဘောတူညီချက်တက်တန်းကုံဆုံးမဲ့နေ့နောက်ဆုံးနေ့မှာကြံတဲ့ဒဇာကန်တွေကိုဟာမတ်စ်ကပြန်လွှတ်ပေးရမှာဖြစ်ပါတယ်ရှင်
စစ်ဖက်သုံးညကြီးစနစ်မှာတတ်ဆင်တဲ့အရေးပါပစ္စည်းအစိတ်ပိုင်းတချို့ထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုမှာဆက်ယုံတယ်မယ်လို့ပြင်သစ်ကုမ္ပဏီ Exosense ကဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာသ တိခါမှာဒီကနေ့မတ်လ3ရက်နေ့မှာကျင်းပပါတယ်နေတိုမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်နိုင်ငံတချို့ကအသုံးပြုတဲ့ဒီစစ်သုံးညကြီးစနစ်ပါပစ္စည်းအစိတ်ပိုင်းထုတ်လုပ်တဲ့စက်ရုံကိုအမေရိကန်နိုင်ငံမဆာချူးဆက်ပြည်နယ်မှာတည်ဆောက်မှာဖြစ်ပြီး2028ခုနှစ်မှာစတင်လုပ်ငန်းလည်ပတ်နိုင်မှာဖြစ်ပါတယ် Exosense ကဥရောပတိုက်ပြင်ပမှာအမေရိကန်မှာပါဒေါ်လာ23တန်းအကုန်ချခံပြီးလုပ်ငန်းတိုးချစ်တာလည်းဖြစ်ပါတယ်စီရေးအရာအသာစီးရဖို့အတွက်အမောင်တူထဲမှာမြင်နိုင်စွမ်းနဲ့စစ်သုံးညကြီးစနစ်တွေရဲ့အကောင့်ချက်ကိုလည်းကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့သတင်းပတ်ကုန်လုံးကလည်းစစ်သုံးညကြီးစနစ်ထုတ်လုပ်တဲ့ NATO အဖွဲ့ဝင်ဖင်လန်ကုမ္ပဏီတစ်ခုနဲ့လုပ်ငန်းပူးတွဲလုပ်ဖို့စာချုပ်လက်မှတ်ရေးထိုးထားကြောင်း Exosense ကကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျ။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့68ကြိမ်မြောက်အော်စကာဆုပေးပွဲမှာအကောင်းဆုံးအမျိုးသားဆက်ဆောင်ဆုကို The Brutalist ရုပ်ရှင်ဆက်ကနဲ့ Adrian Brody ကရရှိပြီးတော့နှစ်တက်ကွန်အော်စကာဆုရှင်ဖြစ်လာတာပါအကောင်းဆုံးအမျိုးသမီးဆက်ဆောင်ဆုကိုတော့ Mikey Madison က Anora ဆက်ကနဲ့ရရှိတာပါ Independent Film ရုပ်ရှင်ဆက်က Anora ကဇဂတင်စရင်6ကားမှာအကောင်းဆုံးရုပ်ရှင်အကောင်းဆုံး Director အကောင်းဆုံးအမျိုးသမီးဇက်ဆောင်ဆုအကောင်းဆုံးဇာညွန်းဆုနဲ့အကောင်းဆုံးတီးဖြတ်ဆုအပါအဝင် Oscar 5ဆုစုခူးခဲ့ပါတယ်ဇက်ဂျွန်းနဲ့ Editor Sean Baker ကလည်း Anora ဇဂနဲ့ဇာညွန်းတီးဖြတ် Director နဲ့ဇက်ကားဆု4ဆုကိုတပြိုင်တည်းနဲ့စုခူးခဲ့သူအဖြစ်မှတ်တမ်းတင်နိုင်ခဲ့ပါတယ်အကောင်းဆုံးအမျိုးသားဇက်ပိုဆူကတော့ A Real Pain ဇာတ်ကားနဲ့ Kieran Culkin ကရရှိပြီးတော့အကောင်းဆုံးအမျိုးသမီးဇက်ပိုဆူကတော့ Amelia Perra ဇာတ်ကားနဲ့ Zoe Saldana ကရရှိသွားပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိ Lightometer 19 kHz 15653ည Lightometer 25 kHz 11803ည Lightometer 30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာ Lightmeter 190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တက္ကနီတင်းနေလာနေညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုစစ်ကောင်စီအကြီးအကဲဒီကနေ့ပဲမြန်မာနိုင်ငံကထွက်ခွာသွားပါတယ်ပေါ်ကြမှုကြီးမြောင်းလိုင်းနဲ့အတူစစ်ကောင်စီအစ်မြင့်အရာရှိတွေလိုက်ပါသွားကြကြပြီးမနေ့ပြန်အင်္ဂါနေ့မှာရုရှားသမ္မတနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့လည်းရုရှားနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံမှာစစ်ကမ်းနဲ့ရင်နံချက်ဆက်ယုံတိဆောက်ရေးအပါအဝင်တဝဲအထူးစီးပွားရေးဇုံမှာရင်းနှီးမြှုပ်နှံမှုရုရှားနိုင်ငံကစစ်ကောင်စီနဲ့နားလည်မှုစွာကျွန်လာလက်မှတ်ရေးထိုးပြီးမကြာခင်တောက်ရောက်တဲ့ခီးစဉ်အတွင်းနိုင်ငံအကြားသဘောတူညီချက်တချို့ကိုလက်မှတ်ရေးထိုးမယ်လို့လည်းခန့်မှန်းရပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့ခီးစဉ်အတွင်းရုရှားသမ္မတပူတင်အပြင်ဝန်ကြီးချုပ်နဲ့အစိုးရအစ်မြင့်ခေါင်းဆောင်တွေလွတ်တော်ဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်းစစ်ကောင်စီနဲ့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအယတအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံတကာအသံဝိုင်းကဝိုင်းပယ်ခံရချိန်မှာစစ်ကောင်စီကရုရှားနဲ့စီရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေတာပါစစ်လက်နဲ့ထုတ်လုပ်ရေးနျူကလ িয়ার စွမ်းအင်နဲ့စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွက်ောက်ပွဲကိစ္စတို့ကိုကူညီဖို့လဲရုရှားနိုင်ငံကကတိပြုထားပါတယ်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့နိုင်ငံဆက်ဆံရေး89နှစ်ပြည့်အဖြစ်ချစ်ကြည်ရေးစီးပွားရေးလုံခြုံရေးနဲ့ကဏ္ဍဆောင်မှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးမယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့၄နှစ်တာကာလအတွင်း2024ခုနှစ်မှာအရသားတွေအများဆုံးသေဆုံးခဲ့တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောလိုက်ပါတယ်စစ်တပ်ရဲ့အာဏာချုပ်ကိုင်မှုတစနဲ့တစရော့ကျလာတဲ့အချိန်မှာပဲအရသားတွေအပေါ်လက်တုပ်ပြန်တဲ့အနေနဲ့မြို့တွေယာရီမှာလေကြောင်းကနေတိုက်ခတ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာဥပဒေမဲ့ဖမ်းဆီးတာစစ်မှုထမ်းဖို့ထောင်ထဲချတဲ့လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးတာတွေလှုပ်လာတဲ့အကြောင်းဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့58ကြိမ်မြောက်အစည်းအဝေးအတွင်းမှာမဟာမင်းကြီးဗိုဂတ်ထက်ကအခုလိုပြောလိုက်တာဖြစ်ပါတယ်စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုတားဆီးဖို့နိုင်ငံတကာအနေနဲ့လက်နက်ရောင်းချတာငွေကြေးစီးဆင်းမှုတွေဖျက်တောက်ဖို့လဲကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကတိုက်တွန်းပါတယ်။ကမ္ဘာကြီးမှာပဋိပက္ခတွေတစနဲ့တစတိုးပွားလာသလိုလူမှုအသိုက်အဝန်းတွေအတွင်းမှာလည်းသဘောထားကွဲလွဲမှုတွေနဲ့နက်နက်ရှိုင်းရှိုင်းဖြစ်ပေါ်လာနေကြောင်းလည်းထောက်ပြပါတယ်။နိုင်ငံတကာကျက်စီနီအဖွဲ့ရဲ့စည်ရင်ကိန်းဂရန်တွေအရကမ္ဘာကြီးမှာပဋိပက္ခပေါင်း120လောက်ဖြစ်ပွားနေပြီးတော့စစ်ပွဲတွေကြောင်းလူခွင့်ရေးအကြီးအကျယ်ချိုးဖောက်မှုတွေကြုံနေရတယ်လို့လည်းပြောပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်အတွင်းလူအများအပြားသေဆုံးခဲ့တာနဲ့ပတ်သက်လို့ထောက်ပြခဲ့သလို Hamas ဖမ်းဆီးထားတဲ့ Israel တစားကန်တွေပြန်လွှတ်ပေးရင်းနဲ့ Gaza အတွက်အကူအညီတွေအများဆုံးပြန်လည်ပေးပို့ ို့နိုင်ရေးကိုလည်းတောင်းဆိုခဲ့ပါရရှင
်ဂျပန်နိုင်ငံမြောက်ပိုင်းအီဝတေခိုင်အိုဖူနာတိုဒေသမှာတော်မီလောင်ကျွမ်းနေတဲ့အတွက်လူပေါင်း4600လောက်ကိုဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်ပြီးခဲ့တဲ့နေ့အပူဆုံးနွေရာသီအဖြစ်စာရင်းတင်ခဲ့တဲ့ဒီဒေသမှာလွန်ခဲ့တဲ့တနင်္ဘာကစပြီးလောင်နဲ့တော်မီကနှစ်ပေါင်း30အတွင်းအဆိုးဝါးဆုံးဖြစ်ပြီးစစ်တပ်အပါအဝင်တိုကျိုမိသားတပ်ဖွဲ့တွေနဲ့ဂျပန်ဒေသ14ခုကမိသားသမား1900နီးပါးရဟရင်16စီးနဲ့မင်းငိမ့်တက်နိုင်မှုစူးစမ်းနေကြတာပါတော်မီကြောင့်အခုထိတဦးသေဆုံးခဲ့ပါတယ်ဂျာတာပရိနစ်ကတော့အိုဖူနာတိုမြို့နားလောင်တဲ့တော်မီကြောင့်မြေအေက9100ကျော်လောင်ကျွမ်းခဲ့ပြီးအဆောက်အုံ80ကျော်ပျက်စီးခဲ့တယ်လို့မိသားနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဌာနကပြောပါတယ်မိဘတဲ့ဒေတာက2000လောက်ဘေးလွတ်ရာကိုပြောင်းရွှေ့ခဲ့သလို1100ကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေမှာနေရာချထားပါတယ်ဂျပန်နိုင်ငံမှာအထူးသဖြင့် February လကနေ April လအတွင်း6တွေ့တဲ့လေတုနဲ့လေပြင်းတွေတိုက်ခတ်တာကြောင့်တော်မီလောင်ကျွမ်းလေးရှိပါတယ်1990ခုနှစ်နောက်ပိုင်းဂျပန်နိုင်ငံမှာတော်မီလောင်ကျွမ်းတဲ့အရေးအတွက်ရော့ကျခဲ့ပေမဲ့2023ခုနှစ်မှာတော့နိုင်ငံတဝန်းတော်မီ1300လောက်လောင်ကျွမ်းခဲ့ပါတယ်ခင်ဗျာ
နိုင်ငံဖြတ်ကျော်ကျူးလွန်တဲ့တရားမဝင် online ငွေလိမ်ခိုင်းတွေနေဆက်ဒေတာတလျှောက်မှာတိုးများလာနေတာကိုတိုက်ဖြတ်ဖို့ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းအဖြစ်ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံအကြားမှာတရားမဝင်ကူးလူးသွားလာမှုတွေကိုတားဆီးဖို့အတွက်နှစ်နိုင်ငံနေဆက်တချို့မှာတတိုင်းတိစောက်ဖို့လေ့လာနေတဲ့အကြောင်းထိုင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ March 3ရက်နေ့မှာပြောပါရယ်အရှေ့တောင်အာရှဒေတာတဝန်း online ကနေငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမြန်မာနဲ့ကမ္ဘောဒီးယားတို့နဲ့ထိစပ်နေတဲ့ထိုင်းနိုင်ငံနေဆက်တလျှောက်ဒေတာတလျှောက်မှာကျူးလွန်နေတာတွေကိုအချိန်မြင့်နှိမ်နှင်းနေတဲ့အချိန်ကမ္ဘောဒီးယားနယ်စပ်တလျှောက်တတိုင်းစောက်ဖို့ထိုင်းဘက်ကပြင်ဆင်လာနေတာဖြစ်ပါတယ်။ရာဇဝတ်ခိုင်းတွေကအဲ့ဒီငွေလိမ်လုပ်ငန်းတွေမှာထောင်တောင်းချီတဲ့သူတွေကိုအာဓမ္မခိုင်းစေနေတယ်လို့ကုလသမဂ္ဂကလည်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့တွေကကမ္ဘောဒီးယားနိုင်ငံအတွင်းကပွိုင်ပတ်မြို့မှာရှိတဲ့အွန်လိုင်းငွေလိမ်ခိုင်းတစ်ခုကိုဝင်ရောက်စီးနှင်းပြီးတော့လူ215ဦးကိုထိန်းသိမ်းခဲ့တဲ့အထက်ကထိုင်းနိုင်ငံသား119ဦးကိုထိုင်းရဲလက်ထဲလွှဲပြောင်းပေးခဲ့ပါတယ်ရှင်။
ရန်ကုန်မြို့ကမြို့နယ်တော်တော်များများမှာဒီကနေ့မတ်လ3ရက်မနက်ပိုင်း7နာရီအချိန်ကအင်အားအနည်းငယ်ရှိတဲ့ငလျင်အတော်ကြာလောက်ခဲ့တယ်လို့ရန်ကုန်မြို့ကနေနဲ့မိုးလေဝသနဲ့ဇလဗေဒဦးစီးမှုညွှန်ကြားမှုဌာနတို့ကပြောပါတယ်မိုးဇလဌာနရဲ့ထုတ်ပြန်ချက်အရမတ်လ3ရက်မြန်မာစံတော်ချိန်7နာရီအချိန်ကဘာအေးမြင်းငလျင်စခန်းရဲ့မြောက်အနောက်မြောက်ဘက်28မိုင်အကွာတိုက်ကြီးမြို့ကိုဗဟိုပြုပြီးတော့ Richter scale လေတပ်သမား5အဆင့်ရှိတဲ့အင်အားအနည်းငယ်ရှိတဲ့မြင်းငလျင်တစ်ခုလုတ်သွားတယ်လို့ပြောပါတယ်။ဒီလုတ်ခတ်မှုကြောင့်ပျက်စီးဆုံးရှုံးမှုတွေကြီးကြီးမားမားမသိရသေးတယ်လို့နောက်ဆက်တွဲထိခိုက်မှုတွေလည်းမသိရသေးပါဘူးခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်တဲ့အတူကျွန်မအလီမာတို့ကပြောပြပေးတာဖြစ်ပါတယ်။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပုချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်ပါတစ်ခုကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်။ Ukraine Russia စစ်ပွဲအရေးဆွေးနွေးဖို့ဥရောပခေါင်းဆောင်တွေတနင်္ဂနွေနေ့ကလန်ဒန်မှာတွေ့ဆုံခဲ့ကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအမေရိကန်ပြည်ထောင်စုအင်ဖြူတော်မှာအမေရိကန်သမ္မတ Donald Trump နဲ့Ukraine သမ္မတဇလန်စကီတို့တွေ့ဆုံမှုမှာအငင်းအခုံတွေနဲ့အဆုံးသတ်ခဲ့ပြီးတဲ့နောက်မှာရပ်ပိုင်းအတွင်းမှာပဲဥရောပခေါင်းဆောင်တွေကနှွေးထွေးစွာကြိုဆိုခဲ့ကြပါတယ် VOA သတင်းတောက် Arash Arabasidi ရဲ့သတင်းအပြည့်စုံကိုတော့မက်ခင်လီကပြောပြပေးပါရှင
်ရုရှားနဲ့ Ukraine တို့ကြားဖြစ်နေတဲ့စစ်ပွဲအရေးဆွေးနွေးကြဖို့ကမ္ဘာခေါင်းဆောင်တွေဟာတနင်္ဂနွေနေ့ကလန်ဒန်မှာတွေ့ဆုံခဲ့ကြပါတယ်၃နှစ်တာကြာပြီဖြစ်တဲ့ရုရှား Ukraine စစ်ပွဲနဲ့ပတ်သက်ပြီး Ukraine သမ္မတ Volodymyr Zelensky ကိုဥရောပခေါင်းဆောင်တွေကဆက်လက်ပံ့ပိုးပေးသွားဖို့ဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကယူကရိန်းသမ္မတဇလန်စကီ၊အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရုံးကန်းကတွေ့ဆုံဆွေးနွေးမှုမှာအခြေအတင်ဖြစ်ခဲ့ကြတာနဲ့မတူဘဲဥရောပခေါင်းဆောင်တွေကနှွေးနှွေးထွေထွေပဲယူကရိန်းသမ္မတကိုကြိုဆိုခဲ့ကြပါတယ်
။ But you either going to make a deal or we're out.
ပေးယူညီနိုင်မှုလုံးပါလားမလုပ်ရင်တော့ကျွန်တော်တို့မပါတော့ပါဘူး။ကျွန်တော်တို့မပါတော့ဘူးဆိုရင်ခင်ဗျားတို့ကိုယ့်ပါကိုယ်တိုက်ရပါလိမ့်မယ်။ဒါကတိတ်တော်လွယ်မယ်မထင်ပါဘူးဒီပွဲကိုနိုင်အောင်ကစားနိုင်မယ့်အခြေအနေမရှိဘူးဒါပေမဲ့ခင်ဗျားသဘောတူလက်မှတ်ထိုးလိုက်ရင်တော့အခြေအနေပိုကောင်းနိုင်ပါတယ်ဒါပေမဲ့ခင်ဗျားကကျေးဇူးတင်ပုံလည်းမရဘူးဒါကတော်တော်လေးကိုမကောင်းပါဘူ
းယူကရိန်းသမ္မတဟာအမေရိကန်နဲ့မြေရှားတပ်ထုတူဖော်ရေးဆိုင်ရာသဘောတူညီချက်အတွက်လက်မှတ်ရေးထိုးဖို့ဒီခီးစဉ်ကိုတွားရောက်ခဲ့တာဖြစ်ပေမဲ့သတင်းတောက်တွေရှိမှမထင်မှတ်ထားတဲ့အလှည့်အပြောင်းတွေဖြစ်ခဲ့ရတာပါသမ္မတထရမ့်ရဲ့ထိတ်တန့်တန်တမန်ကလည်းယူကရိန်းသမ္မတဟာစစ်ပွဲကိုဆက်တိုက်ပြီးတတိယကမ္ဘာစစ်ကိုဖန်တီးဖို့အတွက်လုပ်နေတယ်ဆိုတော့သမ္မတရဲ့ယက်တီချက်ကိုပဲထပ်ပြောခဲ့ပါဗါး စစ်ပွဲကိုအဆုံးသတ်ဖို့ကအဆင်ပြေပြီမှာမဟုတ်ပဲညှိနှိုင်းအပြေရှားဖို့ဖြစ်ကြောင်းလည်းသူကပြောပါတယ်
I'm saying it's 0% likely
စစ်စစ်ညှိနှိုင်းရေးစပွဲစီမဖို့နိုင်ရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးဒီဒေသမှာနေထိုင်ကြီးပြင်းခဲ့တဲ့သူတွေအနေနဲ့စစ်ပွဲရဲ့အဆိုးတွေတည်ကြည်ပျက်စီးမှုတွေနဲ့အဆိုးဆုံးတွေကိုဥတည်ပြီးတော့ပုံမှန်ကြပြန့်တဲ့ပြိပခတ်အဖြစ်ကိုပြောင်းလဲသွားနိုင်တယ်ဆိုတာမျက်မှန်ဆန်းဆန်းသဘောပေါက်လာတာနဲ့အမျှဒီထက်ပိုတိုးတက်အောင်လုပ်နိုင်မယ်ထင
်ပါတယ်
တဖက်မှာလည်းယူကရိန်းစစ်ပွဲအတွင်းမှာပြင်းပြင်းထန်ထန်ဒဏ်ရာရထားတဲ့သူတွေရောကိုင်းကအစိတ်ပိုင်းဆုံးရှုံးခဲ့တဲ့သူတွေပါတိုက်ပွဲတွေကိုပြန်သွားနေကြရပါတယ်။ယူကရိန်းသမ္မတကလည်းစစ်ပွဲတွေမှာဒဏ်ရာရတဲ့ယူကရိန်းစစ်သား38,000ပါဝင်တိုက်ခိုက်နေတယ်လို့ပြောပါတယ်။ American Congress လွှတ်တော်က Democrat အမတ်တွေကတော့မဟာမိတ်နိုင်ငံတစ်ခုကိုစွန့်လွတ်ဖို့လုပ်တဲ့အချိန်ကမှားနေတယ်လို့ထောက်ပြကြပါတယ်
။ The soldiers that I just saw last
နိုင်ငံတော်တချင်းကိုဆိုဖို့လက်တူတက်ထားတဲ့သူနဲ့ခြေထောက်တစ်ဖက်ပဲရှိတဲ့ယူကရိန်းစစ်သားတွေကမတ်တပ်ရပ်နိုင်ဖို့စ조사နေတာကိုပြီးခဲ့တဲ့သတင်းဘက်ကကျွန်မတွေ့ခဲ့ရပါတယ်။ဒီလိုရဲရင်တဲ့လူမျိုးတွေရှိတဲ့နိုင်ငံကိုကျွန်မတို့ကအင်အားချင်းနဲ့သွားအောင်လုပ်ရမယ့်အချိန်မဟုတ်ပါဘူး
။ယူကရိန်းမှာထိခိုက်ဒဏ်ရာရတဲ့သူအရေအတွက်တိုးလာတာနဲ့အမျှငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့ကိုလည်းတောင်းဆိုမှုတွေရှိနေပါတယ
်။
ငြိမ်းချမ်းရေးအတွက်ကျွန်တော်တို့အခွင့်အရေးပေးရပါမယ်။ရုရှားအပေါ်လုံလောက်တဲ့ဖိအားတွေပေးနိုင်မယ့်အခြေအနေတွေကိုကျွန်တော်တို့ဖန်တီးရပါမယ်။သူတို့ကိုစစ်ဆက်ညီနိုင်ရေးလမ်းကြောင်းပေါ်ရောက်အောင်လုပ်ရပါမယ်။ဒီလိုလုပ်တာမှာအမှားအယွင်းရှိခဲ့မယ်ဆိုရင်လည်းကျွန်တော်တို့ကယူကရိန်းဘက်ကရက်ကိုရက်တည်ရပါမယ
်
။ရှီရဲမှာတာဝန်ထမ်းဆောင်နေစေယူကရိန်းစစ်သားတွေအတွက်ရောဒဏ်ရာပြင်းပြင်းထန်ထန်ရထားတဲ့ယူကရိန်းစစ်သားတွေအတွက်ပါငြိမ်းချမ်းရေးသဘောတူညီမှုတွေဟာမြင်းမြန်ဆန်ဆန်ရလာဖို့ကတော့မလွယ်လှပါဘူးရှင်။
ယူကရိန်းရဲ့ဥရောပဆွေးနွေးတဲ့နိုင်ငံတကာသတင်းဆောင်ပါကိုမက်ခင်လီကပြောပြပေးသွားတာပါ။အခုတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားကြမှာရယ်။အရင်ဆုံးတော့မကွေးတိုင်းဘက်ကစစ်ကောင်စီလေကြောင်းတိုက်ခတ်မှုရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။မကွေးတိုင်းမြိုင်နဲ့ပေါ့မြို့နယ်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်ရွာသား15ရောက်ထပ်မင်းသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်။တချိန်တည်းမှာပဲမန္တလေးတိုင်းမြင်းချံမြို့မှာလည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ဒေသခံတွေတိတ်ဆောင်နေကြရပါတယ်။မကွေးတိုင်းနဲ့မန္တလေးတိုင်းကနောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေကိုကိုခေမောင်စိုးမင်းကတင်ပြပေးထားပါတယ
်။မကွေးတိုင်းမြိုင်မြို့နယ်အဆက်နဲ့ပေါင်းမြို့နယ်အဆက်ကကျေးရွာတွေကိုဒီကနေ့မနေ့အစောပိုင်းတနအီလောက်ကစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့လို့အများအပြားတေချေထိခိုက်ခဲ့ကြောင်းဒေသခံတွေကပြောပါတယ်။လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရွာသား12ယောက်လောက်သေဆုံးခဲ့ပြီးနောက်ပိုင်းဆေးရုံမှာသေဆုံးခဲ့သူတွေလည်းရှိကြောင်းဒေသခံတဦးဖြစ်တဲ့ကိုစနေသားကပြောပါတယ်
။ဟောနှစ်ဦးလုံးကဒီလိုနာတယ်။နှစ်ဦးထပ်ပြီးကြတော့ဖြူမှာထပ်နေတယ်ဆုံးနာစီးတယ်။တော့အလုပ်ရအလုပ်ဆန်းအောင်ဖြစ်သွားပြီ။ပေါင်းညွန်နဲ့လက်ပံတို့ရှိမယ်။နောက်တစ်ခါပေါင်းညွန်နဲ့ဒီကံပေါ့နော်။အဲမြန်ညွန်နဲ့ကြလို့ရှိရင်အဲ့မှာစုဝင်အပဝင်းပြန်ပေါ့နော်။အဲပေါင်းပြန်ပဝင်းပြန်ရှိမယ်။အဲဂျုံကုန်ပဝင်းပြန်ရှိမယ်ပေါ့နော်။အဲအဲ့လိုမျိုးတွေရှိရင်အဲဒီနမောလမ်းကြောင်းပေါ်ကအဲ့ဒီအပောက်ပြင်းပြီးသူကဒီကဥတည်ပြီးတော့အဲဖိုက်တာနဲ့ကျဲတာရှိနေတော့ကအဲဝိုင်းကျွင်းနဲ့ကျဲတယ်ပေါ့ကနော်သူကဖိုက်တာကြရင်တော့ခဏပဲပြည့်ပြီးတော့ပြန်သွားလို့ရတယ်အမိသားဆိုတော့သူတို့ကတော့တစ်လုံးပါတစ်လုံးနှလုံးပါနှလုံးပေါ့ကွာညာကျွင်းကတော့တော့ခမန်းဖို့ခက်တယ်ဆိုတာကြောင့်ဆိုသူကအလုံးနဲ့အများကြီးတင်လာပြီးဟိုနှပ်သွန်းချလိုက်ညာသွန်းချလိုက်အဲ့လိုမျိုးကျဲတာဖြစ်တဲ့သူကအဲဒီညာတွေကိုဘယ်လိုလုပ်ကြလဲအမိကခံမှုရရင်ရှောင်းတဲ့မှုရရပေါ့နော်အဲဒီကိစ္စကြီးကနည်းနည်းလေးချက်တယ်အဲ့တော့အဲ့ဒီအာနေချက်ကြတယ်လေပြီးပြီးတော့အားတူကြီးကဆရာတုံးတန်တဲ့အနေထားပေါ့ဗျာ
လေချောင်းကတိုက်ခိုက်ခံရတဲ့နေရာတွေဟာကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားလေးရှိပေမဲ့အခြေစိုက်စခန်းတွေရှိတဲ့နေရာမဟုတ်ပဲအရသားတွေနေထိုင်တဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်လေချောင်းတိုက်ခိုက်ခံရတဲ့နေရာတချို့မှာရေနံမော်တွေရှိပြီးပြီးခဲ့တဲ့လဖေဖော်ဝါရီ25ရက်နေ့ကလည်းရေနံမော်တွေရှိတဲ့စုံကုန်းကျေးရွာကမင်္ဂလာဆောင်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့လို့12ဦးထက်မနည်းသေဆုံးခဲ့ပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။မန္တလေးတိုင်းဘက်မှာဆိုရင်လည်းစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်တိုက်ပွဲတွေဖြစ်သလိုကျေးရွာတွေလည်းမိရှို့ခံနေရပါတယ်။ဒီလမလာတရနေ့ကစလို့မြင်းကြံမန္တလေးလမ်းပိုင်းမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့နှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီလမလာ3ရက်နေ့မှာတိုက်ပွဲတွေမရှိတော့ပေမဲ့ဒေသခံတွေမှာစိုးရိမ်ပြီးနေရက်ကိုမပြောင်းနိုင်ကြသေးဘူးလို့မ မြင်းကြံလူထုလှုပ်ရှားမှုကော်မတီတာဝန်ရှိသူကအခုလိုပြောပါတယ်
။ကျောင်းယူကန်တဝင်းဖို့ဇီဗင်ကန်တေယောအဲ့ရွာတွေအဲ့ရွာတွေကအကောင်လုံးဆစ်ချောင်းနေကြ။မြင်းကြံမန်းလေးလက်ပိုင်းမှာဟိုမြင်းကြံနယ်ကုန်ပြည်တာကဒီကြောင်ရဲ့အကောင်လုံးချောင်းရတယ်။အကောင်လုံးနှီးပါပေါ့နော်။အဲ့ချောင်းနေရတာ။ဒီကတော့တိုက်ပွဲမဖြစ်ဘူး။ဒါပေမဲ့ဆစ်ချောင်းပြန်မနေရဘူး။တိုက်ပွဲဟိုတိုက်ပွဲဖြစ်မှာကြောက်လို့ပေါ့နော်။တိုက်ပွဲပြန်ထက်ချောင်းနေ
စစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းတရွင်းဖို့ရွာကိုမလ၁ရက်နေ့ကလေချောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်နေအိမ်ဆယ်လုံးနဲ့မနေ့ထိခိုက်ပျက်စီးခဲ့ပြီးမလ၂ရက်နေ့မှာတော့ကြောက်ပြုတ်ရွာအနီးတိုက်ပွဲဖြစ်ပြီးနောက်ကြောက်ပြုတ်ရွာကိုစစ်တပ်ဘက်ကမီးရှို့ခဲ့တာကြောင့်နေအိမ်၁၀၀နီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကုလသမဂ္ဂမဟာမင်းကြီးကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်အရသာသေဆုံးမှုတိုးလာနေပြီးစစ်အာဏာသိမ်းပြီး၄နှစ်အတွင်းပြီးခဲ့တဲ့နှစ်ကအများဆုံးဖြစ်တယ်လို့လည်းဒီကနေ့ပြောဆိုထားပါတယ်ခင်ဗျာ
စစ်ကောင်စီလေကြောင်းတိုက်ခတ်မှုကြောင့်မကွေးတိုင်းမှာဒေသခံတရာစင်ကျော်သေဆုံးခဲ့တဲ့တဲ့ရင်ကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနယ်စပ်လျက်စစ်မီးနဲ့လူသုံးကိုဖြတ်တောက်မှုရပ်ဆိုင်းဖို့ထိုင်းလုပ်ငန်းရှင်တွေတောင်းဆိုနေကြတဲ့တဲ့ရင်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်။မြန်မာနိုင်ငံနယ်စပ်အခြေဆိုင်အွန်လိုင်းငွေလိမ်ကိန်းတွေတိုက်ဖျက်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်ထိုင်းနိုင်ငံကလျက်စစ်မီးအင်တာနက်ဆက်သုံးစီအပြင်လူသုံးကုန်တွေပါတင်ပို့မှုပိတ်ထားတဲ့အမိန့်ကိုဖယ်ရှားဖို့ထိုင်းလုပ်ငန်းရှင်တွေဒီကနေ့ပဲတောင်းဆိုလိုက်ကြပါတယ်။ဒါမြင့်ကန့်သတ်မှုတွေကိုဖယ်ရှားဖို့မြန်မာနယ်စပ်စောက်တပ် BCF ကတိုက်တွန်းခဲ့ပြီးတော့ရပ်ပိုင်းကြမှာပဲ။ထိုင်းလုပ်ငန်းရှင်တွေကလည်းတောင်းဆိုလိုက်တာဖြစ်ပါတယ်။ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးမာကအပြည့်စုံပြောပြပေးပါပါရှင်။
မြန်မာဘက်ချမ်းကိုလျှက်စစ်မီ73စီတွေရောင်းချမှုဖျက်တောက်ထားတာတွေကိုပယ်ဖျက်ဖို့အတွက်မြန်မာဘက်ကနယ်ကြားဆောင်တပ်ကမလာတရနေ့ကတောင်းဆိုလိုက်ပြီးတဲ့နောက်မဲဆောက်ကုံတွေကြီးများအသင်းကလည်းထိခိုက်ဆုံးရှုံးမှုတွေရှိနေတယ်ဆိုပြီးပြောဆိုလိုက်ပါတယ်မဲဆောက်ကုံတွေကြီးများအသင်းရဲ့ပြောရေးဆိုခွင့်ရှိသူနိုင်စုချတရီဝထနာကတော့ထိုင်းဆိုရရဲ့လောင်စာစီဖျက်တောက်ထားမှုတွေကြောင့်ထိုင်းကုံတွေတွေဘက်ကအရှုံးနဲ့ရင်ဆိုင်နေရတယ်လို့လည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
能买车那看他妈啊这仅仅多利用没可以开黑跟纯滚奶的看那个没可以开黑跟破金套你不可以得
နိုင်စုချပြောဆိုသွားတာကတော့အခုလိုမျိုးထိုင်းဘက်ကပိတ်ပင်ထားတာဟာနှစ်ဖက်ကုန်သွယ်ရေးနစ်နာမှုတွေဖြစ်လာနေတဲ့အကြောင်းအထူးသဖြင့်လေယာလုပ်ငန်းကုန်တွေနဲ့လောင်စာစီတင်သွင်းခွင့်မရလို့ထိုင်းဘက်ကလုပ်ငန်းရှင်တွေပါထိခိုက်နစ်နာနေရတာမို့ပြန်ဖွင့်ပေးတဲ့ဆိုပြီးပြောဆိုခဲ့တာပါလူကုန်ကူးခံရတဲ့သူတွေကိုကယ်ထုတ်ထားတဲ့နေသားဆောင်တပ်အနေနဲ့နိုင်ငံပေါင်း30ကျော်ကနိုင်ငံသားသား 9,000 ကျော်အတွက်နေထိုင်စားသောက်ရေးလုံခြုံရေးကျန်းမာရေးလုပ်ငန်းတွေကိုကူညီဆောင်ရွက်ပေးနေရပြီးသက်ဆိုင်ရာနိုင်ငံတွေကလာခေါ်ရင်အဆင့်အစ်ဖြစ်အောင်လှုပ်ဆောင်ထားတယ်လို့လည်းဆိုပါတယ်ထိုင်းဘက်ကလျှက်စစ်73စီနဲ့အင်တာနက်ဖျက်တောက်ထားမှုတွေကြောင့်လူသားချင်းစာနာမှုအကူအညီတွေဆောင်ရွက်တဲ့အခါမှာအခက်အခဲဖြစ်စေတယ်ဆိုပြီးနေသားဆောင်တပ်ကပြောဆိုထားပါတယ်မြဝတီမျိုးကကြားဖြတ်လုပ်ငန်းတွေကိုနှိမ်နှင်းဖို့ထိုင်းဘက်ကလျှက်စစ်မီနဲ့လောင်စာစီတွေကိုဖေဖော်ဝါရီလ4ရက်နေ့ကစပြီးဖျက်တောက်ထားခဲ့တာကြောင့်လဲကြားဖြတ်လုပ်ငန်းတွေမှာအခက်အခဲတွေဖြစ်နေတယ်လို့မြဝတီမျိုးကပြည်သူတွေလည်းအခက်အခဲတွေရင်ဆိုင်နေရတာပါနိုင်ငံတကာရဲ့ဖိအားထိုင်းရဲ့လျှက်စစ်နဲ့လောင်စာစီဖျက်တောက်မှုတွေကြောင့်ကြားဖြန့်လိန်လေခိုင်းတွေရဲ့လုပ်ငန်းလည်ပတ်မှုတွေလည်းအားနည်းသွားပေမဲ့မြဝတီမြို့မှာလိန်လေခိုင်းတွေကာစီနိုလုပ်ငန်းတွေကတော့ဆက်လက်လည်ပတ်နေဆဲဖြစ်ပါတယ်ရှင်
မြန်မာနယ်စပ်မှာလျက်စစ်မီးနဲ့လူသုံးကုန်ဖျက်တောက်မှုရပ်ဆိုင်ဖို့ထိုင်းလုပ်ငန်းရှင်တွေတောင်းဆိုနေကြတဲ့သတင်းကိုမအေးမားပြောပြပေးခဲ့တာပါအခုတခါတော့မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုထုတ်လွှင့်ပေးချင်ပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းအကြက်အတဲပေါင်းစုံကြားစီးပွားရေးကျဆင်းမှုတွေနဲ့အတူအိမ်ချမ်းမြေဈေးကွက်ကိုလည်းထိခိုက်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်အိမ်ချမ်းမြေဈေးကွက်ကျဆင်းမှုတွေကြောင့်အိမ်နီးချင်းထိုင်းနိုင်ငံလိုပြည်ပမှရင်းနှီးမြှုပ်နှံဖို့စိတ်ဝင်စားသူတွေလည်းတိုးလာနေပေမဲ့စိန်ခေါ်မှုတွေလည်းရှိနေတာပါမြန်မာနိုင်ငံအင်ဂျင်မြေဈေးကွက်ရဲ့နောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုံမွန်ပြောပြပေးပါရှင
်စီးပွားရေးကျဆင်းမှုတွေနဲ့အတူမြန်မာနိုင်ငံရဲ့အင်ဂျင်မြေဈေးကွက်ဟာလည်းတိတိတသားထိခိုက်လာနေတယ်လို့လုပ်ငန်းရှင်တွေကပြောနေကြတာပါအင်ဂျင်မြေလုပ်ငန်းနဲ့ဆက်နွယ်တဲ့ခွင့်ပြုချက်တွေလုတ်ကင်ခွင့်တွေမှာအကန့်အသတ်တွေရှိနေတယ်လို့ဈေးကွက်အခြေအနေဟာလည်းတည်ငြိမ်မှုမရှိဘူးလို့ရန်ကုန်မြို့ကအင်ဂျင်မြေလုပ်ငန်းရှင်တို့ကပြောပါတယ်
我那边就那天天的把我的背上的那个主意的让我的店主管的那说了没搞上是吧不这样谁呀谁的谁家真是被下问你还记得那无论你到底要问那你靠不了然后三年的你还记得他说那我的爱的地面当年上面发现给人家见识了所以你你都来的公司这一点搞这话做这话就见不着的结果了嘛还没条件的还是白拿了我们就能给你留意了然后这样保持要到估计了白露家里的前面我那要那个人是吧还见过完美的还是两个家的前面我为了我们去发的估计是过前面
ရန်ကုန်မှာမြို့ရင်းတိုက်ခတ်ငှားဈေးကွက်တွေကတော့အားကောင်းနေတော့ဖြစ်ပါတယ်။နေကနေတက်လာတဲ့သူတွေအဖို့ကတော့ရန်ကုန်ကအိမ်ချမ်းမြေဈေးတွေဟာမကတ်နိုင်တဲ့ဈေးနှုန်းတွေဖြစ်နေပါတယ်လို့ရန်ကုန်မှာအိမ်ချမ်းမြေဝယ်ရောက်လုပ်နေသူတူဦးကပြောပါတယ်
။ဟာကြပါနေရောင်းဝယ်ဒီမှာတော့ရောင်းစီရရောင်းစီရပတ်လို့စိတ်ညစ်တယ်။ဒါကဘူးမလည်းချပြီးခွေရဘူးခွေကလာမသိဘူး။ကိုယ်ချပြီးနောက်တစ်ခုလိုက်နှမ်းမှတ်မိဘူး။ဘူးမချမှမရောင်းကြတာ။ဒီရရန်တက်တယ်ကိုကိုနိုင်ငံအခုရင်းနှီးမြှုပ်နှံထားရင်တော့တမျိုးပေါ့နော်။ကြောင်းမှလည်းအဲ့လိုနိုင်ငံသားတွေဝင်ပို့အောင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံသားတွေဟာအိမ်နီးချင်းထိုင်းနိုင်ငံမှာတိုက်ခန်းတွေဝယ်ယူတာကွန်ဒိုမှာဝယ်ယူရင်းနှီးမြှုပ်နှံမှုနှုန်းကတစ်နှစ်ပြီးတစ်နှစ်တက်လာတယ်လို့ထိုင်းသတင်းတွေမှာဖော်ပြပါတယ်မြန်မာစစ်ကောင်စီကပြည်ပကိုရင်းနှီးမြှုပ်နှံမှုတွေထွက်မသွားအောင်လုပ်နေပေမဲ့လည်းထိုင်းဘက်ကအချက်အလက်တွေအရကတော့မြန်မာနိုင်ငံသားတွေရဲ့ဝယ်ယူနှုန်းက2022ခုနှစ်ကနေစပြီးတော့တဟုန်လို့တက်လာတာဖြစ်ပါတယ်တရုတ်ပြည်မြန်မာနိုင်ငံသားတွေဟာ2024ခုနှစ်ထဲမှာကွန်ဒိုတိုက်ခန်းကိုအများဆုံးဝယ်ယူခဲ့ပြီးတော့ဒုတိယလိုက်နေတာပါမြန်မာနိုင်ငံသားတွေ2024ခုနှစ်ထဲမှာဝယ်ယူခဲ့တဲ့တန်ဖိုးကထိုင်းဘတ်ငွေ 5.46 ဘီလီယံကျော်ရှိတယ်လို့ထိုင်းအင်ချမ်းမြေသတင်းအချက်အလက်စင်တာကမကြသေးခင်ကပဲဖော်ပြထားပါတယ်မြန်မာနိုင်ငံကပိုင်ဆိုင်မှုတွေကိုထိုင်းဘတ်ကိုရွှေ့ပြောင်းတယ်ဆိုတဲ့အကြောင်းပြချက်နဲ့အိမ်ချမ်းမြေလုပ်ငန်းနဲ့ဆက်ဆက်တဲ့လူတချို့ကိုလည်းစစ်ကောင်စီက2024ဇွန်လထဲမှာဖမ်းဆီးခဲ့ပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာမရေရာတဲ့စီးပွားရေးကြောင့်မြန်မာနိုင်ငံသားတွေဟာထိုင်းမှာအိမ်ချမ်းမြေဝယ်ယူမှုကတော့ဆက်ပြီးတော့ရှိနေအောင်မယ်လို့အိမ်ချမ်းမြေဝယ်ရောက်နေသူတွေကခန့်မှန်းကြပါတယ်ရှင်။
မြန်မာနိုင်ငံရဲ့အိမ်ချမ်းမြေဈေးကွက်မှာအယောင်အဝယ်ကျဆင်းတာတွေနဲ့ကြုံနေကြရတဲ့သတင်းကိုမဆုမုံကပြောပြပေးခဲ့တာပါ။တနင်္လာညအတွက်နောက်ဆုံးရရန်ကုန်ကသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် View American တန်ကနေ2025ခုနှစ် March 3ရက်တနင်္လာညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00နာရီကနေ 10:00 နာရီ American ပြည်တော်စု Washington DC မြို့တော်ကနေ Lightometer 19 kHz 15953ည Lightometer 25 kHz 11803ည Lightometer 30 kHz 9963ညကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တနင်္လာညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ဆက်သွယ်မေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းနောက်တက်တက်အောင်သတင်းလွှာအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအပတ်စဉ်အစီအစဉ်တွေကိုမထုံးလွှင့်ပေးခင်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တွဲဆောင်မေးမြန်းခန်းအစီအစဉ်ကိုအလှည့်ပေးကြပါရစေ။မြန်မာနိုင်ငံမှာအာဏာသိမ်းအုပ်ချုပ်နေတဲ့စစ်တပ်အပေါ်ကမ္ဘာလွှမ်းခြုံလက်နက်ပိတ်ဆို့တာမျိုးအရေးယူနိုင်ဖို့အမေရိကန်လွှတ်တော်မှစူးစမ်းနေသလိုလာမယ့်လပိုင်းတွေထဲမြန်မာနိုင်ငံဆိုင်ရာအဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brave Burma Act လို့မြမအရေးဥပဒေချမ်းတွေဆွေးနွေးနိုင်ဖို့ပြန်လည်တင်သွင်းတာမျိုးမြင်ရဖို့ရှိတယ်လို့မြမအရေးလှုပ်ရှားသူတွေကပြောပါတယ်။တမရထရမ်အစိုးရကအမေရိကန်ရဲ့နိုင်ငံရေးချအကူအညီတွေပြန်လည်သုံးသပ်နေတာကြောင့်မြမအရေးထောက်ပံ့မှုမှာဆိုင်းငံ့တာတွေရှိပေမဲ့လွှတ်တော်မှာတော့မြမအရေးဆက်လက်ပြီးတော့အားကောင်းနေစေပဲလို့တွေးမြင်ရကြောင်းလေ့လာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့သတိထားစောင့်ကြည့်ဖို့ဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဆိုပါတယ်။ကိုငင်းချမ်းအေးကတင်ပြပေးထားပါတယ်ရှင်
။အမေရိကန်စိုးရအသစ်ရဲ့ပြည်တွင်းအကျိုးစီးပွားကိုပိုးရှိရှိလိုတဲ့နိုင်ငံကြီးဘူဝါရအပြောင်းလဲကြောင့်မြန်မာပါဝင်ကမ္ဘာတဝန်းကအရေးကိစ္စတွေရဲ့ခင်းကျင်းနေဟာလာပိုင်းအတွက်မှာပဲတမုတ်ချင်းပြောင်းလဲလာနေတယ်လို့လေ့လာသူတွေကတညီတညီတည်းထောက်ပြကြပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးမှာစိုးရလွှတ်တော်နဲ့အဓိကပါတီကြီးနှစ်ခုလုံးရဲ့ထောက်ခံမှုကိုနှစ်ပေါင်း30ကျော်အစဉ်တစိုက်လိုလိုတည်ဆောက်ရယူလာခဲ့တဲ့မြန်မာဒီမိုကရေစီအရေးဟာဥပဒေပြုလွှတ်တော်မှတ်တွေကြားမှာတော့ဆက်လက်အသိမှတ်ပြုမှုကအထိုက်လျောက်ဆက်ရှိနေရလို့ဆိုကြပါတယ် Campaign for a New Myanmar အဖွဲ့ကဦးဆောင်ညွှန်ကြားမှု Simon Billiness ကတော့အခုတက်တော့လွှတ်တော်မှာ We're
getting, you know, 10 to 20 meetings a week with different congressional offices.
See we say jing ga ne jing ne say daw thi lou ni ba. De lo chun ni da ga yan jo shi ba de. Congress ga ne Myanmar democracy lou sha mu ko thauk khan ne lou saw mu de pu bi lo twet ya daw me lo myo lin ma de. Da mae la bai ne Brave Burma Act ne Rohingya lu myo don tat phyat mu taung khan mu ne ga gwe upri jan ko pyan le tin twin naw ko twet ya me lo thin ma de. Di na khu ga sit kaung si sit dat bo tho na nai ma ba. Di upri jan ko party ne ya lou ga thauk khan mu pe bi lo tat san ya committee ga de sin pu twet tin twin nai bo tai tong twa ma ba. Au lut daw Now, Taludo got a saying. The Mount Trias were what tea, the Uri Yaw of Bugong Song Yaw Dwamawa. Huloze, not Hulon Raga, you must sit there about a bar long lunch on there, Lena Peso Mugu, Tonsu Tare. Aludo Sophia Chet, Ya Chowdre, Pudre, Dinduin Talkanduri, Tatu Yabu, Los Onivore. Taga, New York, Tapanga, Republican Amat, Gloria Dinine, Texas, San Antonio Guard, Democrat, Wagin Castro, Usambiro, Padi Nia Lombawane, Yeju, Song Yaw Chet Kuba.
From San Antonio.
Washington DC ချင်းဆိုက်ပြီးတော့မြန်မာအရေးထဲထဲဝင်ဆောင်ရွက်နေတဲ့နောက်ထပ်အဖွဲ့တစ်ခုဖြစ်တဲ့ချင်းအဆိုဆီယေးရှင်းအော့အမေရိကန်CMအဖွဲ့ကဦးဆောင်ညွှန်ကြားရေးမှုဇွတ်သုံးမွန်ကတော့သမ္မတနဲ့ဆိုရအဖွဲ့ရဲ့ကောင်ထယ်ဖော်မှုပိုင်းမှာချင်းနေမျိုးမျိုးဖြစ်လာနိုင်ပြီမဲ့လွတ်တော်မှာမြန်မာအရေးဥတွေချမ်းတွေပြန်လဲဆွေးနွေးတင်ပြတာကကောင်းတယ်လို့ရှုမြင်ပါတယ်ထွတ်တော်မှာတင်ပြဖို့
တစ်ခါကျရင်နိုင်ငံချဲ့ရေးကော်မတီ foreign relations committee ကိုရောက်သွားမယ်အဲ့ဒီကော်မတီကနေအတီးပြုတ်မှာပဲဒါလက်မှတ်ထိုးပြီးအဲ့ဒါပြီးမှာပဲတမတဟိုထရမ့်စီကိုရောက်သွားမယ်တမတထရမ့်ကနေသူဟိုဗီတိုလောက်ချင်လောက်ထိုင်တယ်ဒါမှမဟုတ်သူအတီးပြုတ်ထိုင်တယ်အဲ့ဒါမှာပဲဥပဒေ Burma Act လို့ဖြစ်သွားမယ်ဆိုတော့လွတ်တော်မှာတင်ပြတယ်ဆိုတော့အဆင့်ကတော့ကျွန်တော်မှပြောလင်းချက်ရှိပါတယ
်ဒီလိုဥပဒေကြမ်းတွေဆွေးနွေးတင်သွင်းတာတွေရဲ့အကျိုးသက်ရောက်မှုကိုတော့Simon Billiness ကအခုလိုရှင်းပြပါတယ
်The Brave Burma Act will put more pressure on the
Brave Burma Act ဟာမြန်မာစီးပွားရေးဘဏ်ပေါ်မှာပိတ်ဆို့မှုတွေကောင်းထည်ဖော်ဖို့နဲ့စစ်တပ်အတွက်လေရင်စီရောင်းချတဲ့နိုင်ငံခြားကုမ္ပဏီတွေအပေါ်မှာအရေးယူဖို့အစိုးရအပေါ်ဖိအားပိုပေးလာနိုင်မှာပါဒါပြင်မြန်မာရေးရမူဝါဒတွေအတွက်အထူးညှိနှိုင်းရေးမှုတူခန့်အပ်ဖို့နိုင်ငံခြားရေးဌာနကိုဖိအားပေးလာနိုင်မှာပါဒီလိုခန့်အပ်နိုင်ရင်မြန်မာဒီမိုကရေစီလိုရှားမှုကိုထောက်ပံ့ပေးမဲ့အမေရိကန်ဆိုရရဲ့လှုပ်ဆောင်မှုတွေကိုအရှိန်မြင့်ပေးနိုင်မှာပါ။ရွန်ဂျာနဲ့ဆက်ဆက်တာကတော့မြန်မာစစ်တပ်ကိုနိုင်ငံတကာဥပဒေအရလူမျိုးတုံးတပ်ဖြတ်မှုနဲ့ကြေကြေပြန့်ပြန့်ကျူးလွန်နေတဲ့ရာဇဝမှုတွေအတွက်တာဝန်ခံစေဖို့အမေရိကန်ဆိုရပေါ်ဖိအားပေးနိုင်မှာပါ။ဒါအပြင်မြန်မာနိုင်ငံအပြင်ရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့မှုပိုခွင့်ပြုဖို့လည်းပါဝင်ပါလေ
။ဒါ outside of Burma
ဒါရီပြင်မြန်မာအရေးတွန်းအားပေးလှုပ်ဆောင်နိုင်ဖို့အတွက် Republican or Democrat Party နှစ်ရက်လုံးကအထက်နဲ့အောင်လွှတ်တော်အမှတ်တွေပူးပေါင်းဖွဲ့စည်းထားတဲ့ Vermont Caucus အဖွဲ့မှလည်းအဖွဲ့ဝင်တွေတိုးလာနေတယ်လို့ Simon Billiness ကပြောပါတယ
် Port for Burma is remains strong
မြန်မာနိုင်ငံတို့ထောက်ခံမှုကအခိုင်အမာရှိနေတုန်းပါပဲ Congress မှာ Party နှစ်ရက်လုံးကဆက်ထောက်ခံပေးနေပါတယ်အခုဆိုရင် Congress မြန်မာရေးရအဖွဲ့ Burma Caucus မှာအဖွဲ့ဝင်18ဦးအထိတိုးလာပါတယ်အကြသေးခင်ကပဲအောက်လွှတ်တော်အမှတ် Jim McGovern Now Tim Kennedy သူတို့နေ့အောင်စလုံးကဒီမိုကရက်ကိုယ်စားလှယ်တွေပါ။နောက်အင်ဒီယားနာပြည်နယ်ကမြန်မာအနယ်ဝါးတွေအများပြားနေထိုင်တဲ့မဲဆန္ဒနယ်မှာအသစ်နိုင်လာတဲ့ Republican ကိုယ်စားလှယ် Jefferson Sharif တို့ထပ်တိုးလာခဲ့ပါတယ်။ Congress မှာကျွန်တော်တို့ရဲ့မိတ်ဆွေတွေထောက်ခံသူတွေဟာတိုးပွားလာနေတဲ့အထက်မှာဒီမိုကရက်ရော Republican ပါပေါ့ပါမယ်။သူတို့တွေကအများပြားဟာဒီမိုကရေစီတို့ရှာမှုကိုဆက်လက်ထောက်ခံဖို့စိတ်အားထက်သန်ကြပါ
တယ်။ The Democracy Movement
တစ်ဖက်မှာလည်းလွှတ်တော်မှာတကယ်လက်တွေ့လှုပ်လှုပ်ရတဲ့ Sub Committee တွေမှာလူတက်တွေဝဲလာတာဖြစ်လို့စောင့်ကြည့်ပြီးဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဇိုသုံးမုံကတော့ထောက်ပြပါတယ
်အဲ့ဒီနိုင်ငံချဲ့ရေးကော်မတီမှာသူတို့ဖွဲ့တာကမကြသေးဘူးပို့ပြီးတော့အရေးကြီးတာဟာကအဲ့ဒီအောက်လွှတ်တော်ပဲဖြစ်ဖြစ်အထက်လွှတ်တော်ပဲဖြစ်ဖြစ် sub committee ဆိုတော့ဟာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကော်မတီက Asia Pacific region အဲ့ကနေကိုင်းတယ်သူတို့ကဖွဲ့ sub committee ရဩကထတွေကတော်တော်လေးကြီးကြီးတယ်ဥပမာဒီ Senate မှာဆိုရင် sub committee ရဲ့ majority leader က chairman က senator Pete Ricketts သူက Omaha ကပြီးတော့ဒီ house မှာဆိုရင် California က congress woman Yang Kimbo နော်ဟိုတနေ့ကလည်းကျွန်တော်တွေ့တယ်ဆိုတော့သူတို့ကအခုအလောက်ဆက်ဝင်တာမကြသေးဘူးဒါကြောင့်မို့ ည်းနည်းတော့ဆောင်ကြည့်ဖို့လိုမယ်တစ်ချက်ပြီးတော့ကျွန်တော်တို့စီယုံလုံဆောင်မှု advocacy များများပို့လို့ဖို့လိုမယ
်ဒီအချိန်မှာသမရထရန့်အစိုးရလက်ထက်ချဉ်ကပ်မှုမှန်ဖို့ကအစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့ကိုက်ညီအောင်ပြင်ဆင်ထားဖို့လိုတယ်လို့လည်း Simon Billiness ကအကြံပြုပါတယ
် The way to look at this under the Trump administration is
Trump ဆိုရခင်မှာဒီကိစ္စကိုဘယ်လိုကင်တွယ်သင့်တယ်လဲဆိုတော့ရှစ်တောင်အရှာတစ်ခုလုံးကအမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားအတွက်ဆိုပြီးမြင်သာအောင်တင်ပြဖို့လိုပါတယ်။မြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ကထောက်ခံပေးတာကစစ်တပ်ပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်တဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကောင်းတစ်ခုရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေအနေနဲ့အမေရိကန်ဆိုရနဲ့လက်တွဲဆောင်ရွက်နိုင်ဖို့ကြိုးစားတဲ့အခါမှာစစ်တပ်ကိုဆန့်ကျင်တဲ့တိုက်ပွဲမှာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတာဟာဒေသတွင်းမှာအမေရိကန်ရဲ့ဩဇာလွှမ်းမှုကိုမြှင့်တင်ပေးပြီးတော့တရုတ်အစိုးရကိုတံပြန်နိုင်မယ်ဆိုတဲ့အကြောင်းပြချက်ကိုပြသဖို့လိုပါတယ်။ဒါကြောင့်အစိုးရကိုဆက်ဆံတာမှာဖြစ်ဖြစ်လွတ်တော်မှာ Republican အမတ်တွေနဲ့ထိတွေ့ရမှာဖြစ်ဖြစ်ဒီကိစ္စကိုချပြရမယ်လို့ထင်ပါတယ်
။ In their relationships with Republicans in Congress.
ဒီလိုအမေရိကန်နိုင်ငံသားရဲ့မူဝါဒနဲ့ချိန်ချိဖို့လိုတယ်ဆိုတာကိုသတို့မှန်ကလည်းသဘောတူပါတယ်။မိပညာအကူအညီနဲ့လက်တွေ့ထိရောက်တဲ့ Facebook အရေးယူမှုတွေကိုဦးစားပေးတဲ့လို့သူကကြံပြုပါတယ်
တမတထမ်းကတော့ကျွန်တော်တို့သဘောပေါက်တယ်သူက policy ကတော့သူကပတ်စံမြဲမြဲမတုံ့ချင်ဘူးဒီဟာမျိုးလုံးစားစီမြောင်းဟဲ့လက်ထက်မှာမရောက်ဖို့ဆိုတမတထမ်းနေနဲ့လုံနေတာအများကြီးရှိတယ်နောက်တစ်ခုရှိတယ်ဆရာဒါဝင်းဝေးသူတို့တမတော်ကဥမာ$1 billion လောက်ကိုချိုင်းနာစီကနေသူတို့ရရတဲ့အဲ့ဒီ USCRF report မှာနော်ကောက်ကောက်လေးရထားတယ် US dollar မတုံ့လို့မရဘူးだ banking をလုံးလုံးမလဲအဲ့ဒါဟာကိုလေတမတအထောက်အနေနဲ့အများကြီးလုံးနိုင်တယ
်အမေရိကန်ဆွေအစ်တစ်ခုတက်လာတိုင်းမှာမူဝါဒအပြောင်းလဲနဲ့အကောင့်ထဲဖော်မှုပိုင်းကမတူတာတွေရှိနေရှိကြပေမဲ့ဒီကြိမ်မှာကဦးစားပေးစဉ်းစားချက်တွေလုံးဝကွဲပြားနေတာနဲ့အတူအပြောင်းလဲကအကြီးအမားဆုံးနဲ့အပြင်းထန်ဆုံးဖြစ်နေတာကြောင့်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတွေပါဝင်မြမအရေးလှုပ်ရှားသူတွေအနေနဲ့စွတ်တော်နှစ်ရက်ကတစ်ဆင့်သမရထရန့်ဆွေအဖွဲ့ကိုပို့ပြီးတိုက်တွန်းနှိုးဆော်နေဖို့လိုတယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ကညီညာရေးပ
ါကဲလွှတ်တော်မှာအားကောင်းနေစေဖြစ်တဲ့မြမအရေးအကြောင်းဆက်သွယ်မေးမြန်းကအစီအစဉ်မှာကိုငိမ့်ချမ်းအေးကတင်ဆက်ပေးခဲ့တာပါအခုတော့စီးပွားရေးအစီအစဉ်အလှည့်ပါအွန်လိုင်းလိမ်လည်ဂိုင်းတွေကိုပြစ်မှတ်ထားဖြိုခွင်းတဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာနယ်စပ်5မြို့ကို73စီလျှက်စစ်မီးနဲ့အင်တာနက်ဖြတ်တောက်လိုက်တာတလားနီးပါးရှိလာချိန်မှာကုန်သွယ်ရေးကလည်းထိုးကျနေပါတယ်online လေလေဂိုင်းတွေဖြိုခွင်းရေးကိုထိုင်းဆိုရကဦးစားပေးလုပ်နေတာကြောင့်နိုင်ငံနယ်စပ်ကုန်သွယ်ရေးကလည်းပုံမှန်ပြန်ဖြစ်ဖို့ဆိုတာကတော့အချိန်ယူရနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်ဒီတစ်ပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာအခြေစိုက်တဲ့ online လေလေဂိုင်းတွေကိုဖြိုခွင်းရေးလုပ်ငန်းစဉ်အနေနဲ့ဖေဖော်ဝါရီလ5ရက်နေ့မှာထိုင်းအစိုးရကမြန်မာဘက်ကိုပေးနေတဲ့လျှက်စင်မီနဲ့အင်တာနက်ဖြတ်တောက်ပြီး73စီရောင်းချမှုကိုလည်းတားမြစ်လိုက်တာပါထိုင်းဘက်ကလျှက်စင်မီကိုအဓိကမှီခိုရတဲ့အထက်မှာစေးယုံလို့အများပြည်သူဝန်ဆောင်မှုဆိုင်ရာဌာနတွေအတွက်တော့တည်တည်တာတာထိခိုက်ရပါတယ်ထိုင်းပြည်ရဲ့ရေဝင်ကြီးအနုတင်ချာဘီရာကူကတော့မြန်မာဘက်ကကြုံရတဲ့လျှက်စင်မီပြဿနာကိုထိုင်းဘက်ကိုအပြစ်ဖို့လို့မရဘူးလို့ပြောဆိုခဲ့ပါတယ်
มีสัญญาแล้วเนี่ยวันนี้เราตัดไฟไปแล้วเ
ตียมဝင်လုတ်ရက်ဒီကိုထောက်ပံ့တာမျိုးမဖြစ်ရအောင်ထိုင်းဘက်ကအေးအေးယူဆောင်ရွက်တာကြောင့်မြန်မာဘက်မှာလျက်စင်ပြီးမလုံလောက်တန်နဲ့ပတ်သက်လို့တော့ထိုင်းကိုအပြစ်တင်လို့မရဘူးလို့သူကပြောသွားတာပါမြန်မာတွေအနေနဲ့မီးစက်ဒါမှမဟုတ်လဲသူတို့ကိုယ်ပိုင်လျက်စစ်ရနိုင်တဲ့အရင်အမြစ်တွေကိုပြောင်းလဲနိုင်တာပဲလို့လည်းသူကပြောပါတယ်ထိုင်းလုံခြုံရေးကောင်စီညွှန်ကြားချက်အတိုင်းအခုလိုဆောင်ရွက်တာလို့လည်းဝန်ကြီးကပြောပါတယ်မြန်မာဘက်ချမ်းကမြဝတီမြို့မှာတော့ထိုင်းဘက်ကလျှက်စင်မီကိုအသုံးပြုချသူတွေနဲ့မြန်မာဘက်ကလျှက်စင်မီကိုအသုံးပြုချသူတွေရှိပြီးမြန်မာဘက်ကလျှက်စင်မီကတော့မီးမပေးတာနှစ်ချီရှိခဲ့ပြီဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်ဒေသခံကုံတဲ့အတိုင်းဝိုင်းကပုဂ္ဂိုလ်တူက VOA ကိုအခုလိုပြောပါတယ
်ယူရီယာမီးချန်နေတဲ့အဲ့ဒီအချိန်မှာဗမာမီးကိုမချိနိုင်တဲ့လူကပတ်စံထပ်ပေးရမယ်လေမီတာပေါက်ကိုအဲ့တချို့ညီကြတော့မချိမိကြဘူးမချိမိကြဘူးဆိုတာဟိုတယ်ကြီးများသွားပြီမချိမိကြဘူးဘာဖြစ်လဲအဲ့ဒီအချိန်မှာကိုဗစ်ကာလဖြစ်နေတယ်မလားကိုဗစ်ကာလဖြစ်နေတော့သူတို့ကမီတာပေါက်ကိုအတွက်ပတ်စံပေးဖို့မရှိရနဲ့သူတို့ကယူရီယာမီတိုင်းမီတိုင်းမထားတာကြာ ပြောင်းကြီးတော့နောက်ဥစ္စာကိုပစ္စည်းမှာပဲလောက်လိုက်တာပါအောက်ဆီဂျင်ဆက်ရောပါအဲ့ဒါရူရီယာမီပေါ့နော်နောက်ဟိုအစောပြားကြီးပေါ့အစောပြားကြီးဆိုတာပြောရမယ်ဆိုတော့ဗျမြမာမီမရောက်တဲ့နေရာကြီးကြတော့ရူရီယာမီပဲဒီအစားတွေကမြမာမီကအဲ့ရောမြို့ရဲမြို့ရဲမြို့ရဲကိုပဲအရင်ရောက်တာလေဟိုနည်းအစောပြားကြီးကိုဒါသူတို့လိုက်ပြီးတော့မတွေ့ဘူးကျန်နေတာပေါ့အဲ့ဒါကြတော့ရူရီယာ
ဒါပေမဲ့ time back ကပိတ်တာကြောင့်73စီမရတော့တဲ့အချက်ကတော့မြဝတီကုံတော်ရေးအတွက်အဓိကအခက်အခဲတစ်ခုဖြစ်သွားစေတယ်လို့လည်းသူကဆက်ပြီးပြောပါတယ်။မြဝတီဘက်ကနေတချီလိတ်ဘက်ကနေ time back ကိုကူပြီး73စီဝင်နေကြရတာလည်းဖြစ်ပါတယ်။73စီဈေးနှုန်းကလည်း၄ဆလောက်တက်သွားတယ်လို့မြဝတီဒေသခံလုပ်ငန်းရှင်က VOA ကိုပြောပါတယ်။
စင်ကြီးကြီးကတက်သွားတာပေါ့တောင်းတလီတောင်းတောင်းတောင်းကျော်တော့ဖြစ်အပိတ်ခင်ကတောင်းတောင်းကျော်ကျော်တော့ပဲရှိတာလေအခုကတတောင်းကိုဝါဘူးဆိုတော့လေးစားတော့တက်သွားတာပေါ့
73စီမရတဲ့အချက်ကြောင့်ပြည်ရင်းကိုဆင်းမဲ့ကုန်ကားတွေအတွက်အဓိကအခက်အခဲဖြစ်ရပါတယ်တာချီလိတ်ဖက်မှာတော့ရန်ကုန်ကနေ73စီတည်ယူသုံးဆွဲနေရတယ်လို့တာချီလိတ်ကလုပ်ငန်းရှင်တဦးကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့73စီနေကြော်တည်ယူရေးကလည်းမြန်မာနိုင်ငံတွင်းမှာအခက်အခဲရှိနေတာပါ73စီဆက်နက်ရိက္ခာနဲ့စေဝါတို့လိုပစ္စည်းတွေကိုမြန်မာစစ်ကောင်စီကကန့်သတ်ကုန်စည်အဖြစ်သဘောထားပြီးစစ်ဆေးမင်းမြန်တာတွေရှိနေတာကြောင့်ဖြစ်ပါတယ်။ဒါအပြင်နိုင်ငံတွင်းမှာနေမြေစွမှုမှုအခြေအနေအလိုက်ကုန်တင်ကားတွေဖြတ်သန်းတဲ့နေရာမှာစစ်ဆေးရေးဂိတ်တွေမှာဂိတ်ကြီးပေးရတာတွေကပို့ပြီးတော့များလာတယ်လို့လဲ73စီလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
။အခုတော့လမ်းကြောင်းကတဲလာတယ်ဆိုတော့နှစ်သုံးဖက်ရှိပါဘူး။ဒီကဘေးရကန်ရတာတွေဟိုကဒီကပိတ်ဆို့ထားကြတာတွေရှိပါပြီ
။ထိုင်းမြန်မာနယ်စပ်တရားဝင်ကုန်သွယ်ရေးကအခုဗန္နာနဲ့ပထမ3လတာအတွင်းထွက်ကြော်ကျသွားတယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပါတယ်။2024-2025ဗန္နာနှစ်ပထမ3လတာအတွင်းထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကအမေရိကန်ဒေါ်လာ938တန်းရှိတယ်လို့မြန်မာကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။2023-2024ကာလရူကုန်သွယ်ရေးတန်ဖိုးကဒေါ်လာ 1.9 ဘီလီယံထိရောက်ခဲ့တာကြောင့်အခုဘဏ္ဍာနဲ့ပထမ3လတာအတွင်းထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကဒေါ်လာ986တန်းထိထိုးစင်းသွားတာလို့လည်းကုန်သွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့အခုတော့မြဝတီနေဆက်ကုံသွေးရေးမှာမြန်မာဘက်ကတရားဝင်လိုင်စင်ထုတ်မပေးတော့ပါဘူး။ဒါကြောင့်စားတောက်ကုံအဓိကကုံသွေးရေးကမှောင်ခိုအနေနဲ့ဆက်လက်ဖြစ်ထွန်းနေပါတယ်။ကုံသွေးရေးမှာအဓိကကြတဲ့အာရှလမ်းမကြီးတုံးလို့မရတော့ပေမဲ့လမ်းဟောင်းတွေအသုံးပြုကုံသွေးနေကြတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအဖမ်းဆီးတွေပိုများလာတယ်လို့လုပ်ငန်းရှင်တဦးကထောက်ပြပါတယ်။
ပန်းစင်းညာနေတယ်ပန်းမှာကိုရောင်မီလိုက်ရှာနေတယ်ဘောလုံးပန်းမှာကိုရောင်မီလိုက်ရှာနေတယ်
မြန်မာဘက်မှာအခြေဆိုင်တဲ့ online လိမ်လည်ခန်းတွေမှာခိုင်းစေခံရသူတွေကိုဖမ်းဆီးပြီးနေရာရင်းပြန်ပို့တဲ့လုပ်ငန်းစဉ်ကလည်းမပြီးပြတ်သေးပါဘူးဒီ online လိမ်လည်လုပ်ငန်းတွေထံကနေကယ်ဆယ်ထားတဲ့နိုင်ငံခြားသားအရေးအတွက်ကထောက်နှက်ချီရှိနေပြီးအချိန်တိုအတွင်းပြီးပြတ်အောင်မယ်အနေအထားမရှိတာကြောင့်ကုန်သွယ်ရေးပြန်လည်ပတ်ဖို့ကအချိန်ယူရအောင်မယ်လို့ဒေတာတွင်လုပ်ငန်းရှင်တွေကခန့်မှန်းကြပါတယ်မြန်မာဘက်မှာအခြေဆိုင်လှုပ်ရှားနေကြတဲ့ online လိမ်လည်ခိုင်းတွေအဓိကအားဖြင့်မြဝတီဒေသကိုထိုင်းဘက်ကပြစ်မှတ်ထားနှိမ်နင်းတာကြောင့်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးကျဆင်းသွားတဲ့အထက်မှာထိုင်းဘက်ကကုန်သွယ်တွေအတွက်လည်းထိခိုက်နေတာရှိပါတယ
်။မတ်တင်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုတော့တနင်္လာညရဲ့အပတ်စဉ်အစီအစဉ်တစ်ခုဖြစ်တဲ့တက်တက်ရောင်သတင်းလွှာကိုမတင်ဆက်ပေးခင်မှာလူမှုရှုခင်းအစီအစဉ်ကိုအလှည့်ပေးစင်ပါတယ်။စစ်ပွဲဖြစ်နေတဲ့နေရာတွေလွမြောက်နေမြေတွေမှာပြည်သူတွေအနေနဲ့အနာဂတ်အတွက်ဘလို့ပြင်ဆင်ဆောင်ရွက်မှုတွေလုပ်နေကြသလဲဆိုတာအဲ့ဒီဒေတာတွေကိုကိုယ်တိုင်တွားပြီးတော့ဓာတ်ပုံမှတ်တမ်းတင်နေတဲ့ကိုရဲအောင်သူကိုမဆုမြတ်မမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ဆက်ပေးထားပါတယ်ရှင်။
ဆရာနာတဲ့အုတ်ချုံမှုကိုစန့်ကျင်တော်လှန်နေတဲ့ဒေသတွေမှာပြည်သူတွေဟာဒီရတဲ့အခြေအနေအောက်မှာပဲပုံမကောင်းမှုနဲ့အနာဂတ်အတွက်ကိုပြင်ဆင်ကြိုးစားနေကြတာမြင်ရတယ်လို့ဓာတ်ပုံသတင်းတော့ကိုရဲအောင်သူကပြောပါတယ်။စစ်ပွဲဖြစ်တဲ့နေရာတွေကိုအဓိကသွားပြီးတော့မှဒီစစ်မြေပြင်ကအခြေအနေတွေစစ်ဘေးဒုက္ခသည်တွေကြုံတွေ့ကြရတဲ့အန္တရာယ်တွေနဲ့အ အနာဂတ်အတွက်စတင်ပြင်ဆင်ဆောင်ရွက်မှုတွေကိုဓာတ်ပုံတွေနဲ့မှတ်တမ်းတင်ထားတဲ့ဓာတ်ပုံသတင်းတော့ကိုရဲအောင်သူနဲ့မေးမြန်းထားပါတယ်ရှင
်ကျွန်တော်ဒီ2021နှစ်ကုန်ပိုင်းတော့ဆက်ပြီးတော့ကျွန်တော်ဒီစစ်ဖြစ်နေတဲ့နေရာတွေကိုသွားဖြစ်တယ်ပေါ့နော်အဓိကတော့ကရင်နီဘက်သွားတယ်ပြီးတော့ကရင်ရောက်တယ်ပြီးတော့ကျွန်တော်တို့မွန်ဘက်ကျွန်တော်သွားတယ်ပေါ့နော်ဒီအနာသိမ်းမီးရဲ့နောက်ပိုင်းရဲ့အကျိုးဆက်တွေပေါ့နော်အမောကျွန်တော်တို့ဒီစစ်ပွဲတွေဖြစ်တဲ့အချိန်မှာလည်းဒီစစ်ပွဲမှတ်တမ်းတပ်ပုံတွေရောပြီးတော့စစ်ကြောင်းဖြစ်ပေါ်လာတဲ့ဒီလူမှုနေထိုင်မှုဘဝစပီးရှောင်ဘဝတွေပေါ့နော်ဒါလေးကိုလည်းဆက်ပြီးတော့မှတ်တမ်းတင်ပြပါရမှာ
ဆိုတော့ပြောခဲ့တယ်လို့ပေါ့နော်ဒီဆရာနာဒိမ့်ပြီးနောက်ပိုင်းမှာခုနကလိုမှတ်တမ်းတင်တဲ့အခါမှာပေါ့နော်ဒီ၄နှစ်အတွင်းမှာဟိုဘလို့အပြောင်းလဲတွေဖြစ်လာတာရောဓာတ်ပုံသတင်းတောက်ကြောင်းနေနဲ့သတိပြုမိလဲရှင
်2021လို့ဟာမျိုးကြောက်သွားတဲ့အချိန်မှာကျွန်တော်ပရမောဆုံးမြင်ရတော့ဒီကာချာအချင်းရမ်းဖြစ်တာပေါ့နော်အဲ့မှာရှိနေတဲ့ဒေတာခံတွေကလည်းသူတို့လာတဲ့လူငယ်တွေရဲ့ကာချာတွေကိုသူတို့လည်းတိတ်ပြောနားမလည်ဘူးပေါ့နော်အဲ့တော့ဟိုကာချာအချင်းရတော့အဲ့အချိန်မှာအကြီးအမားဆုံးတွေ့ရတာပဲအဲ့ရကြော်လွန်သွားတဲ့နှစ်ပေါ့နော်လူငယ်တွေကိုလည်းယုံကြည်လာတယ်ပြီးတော့ဒီလူတွေရဲ့စွမ်းဆောင်ရည်တွေကိုလည်းအတိမတ်ပြုလာတယ်ပြီးတော့တကယ်လည်းစိတ်ထဲမှာရှိပြီးတော့လုံနေကြတယ်ဆိုတော့လည်းတိလာတဲ့အချိန်ကြတော့ဟောဝိုင်းဝန်းကူညီကြတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးတွေကြုံရတယ်အဓိကတော့လူငယ်တွေပါပဲလူငယ်တွေကတကယ်ပညာတတ်တဲ့လူငယ်တွေရောတကယ်လှုပ်ချင်ကန်ကျင်စိတ်ရှိတဲ့လူငယ်တွေရောအကုန်လုံးကဒီထဲမှာဝင်ပြီးတော့ပါဝင်နေတာအခုချိန်ထိမဆုံးမယုံနဲ့တွားနေကြတာတွေတွေ့တော့ပို့ပို့ပြီးတော့လူငယ်တွေကိုနှင်ရပေးလာတာပေါ့နော်လူငယ်တွေကဖန်တီးနိုင်မှုစွမ်းအားကိုလည်းပို့ပြီးတော့အတိမတ်ပြုလာတယ်လူကြီးကလည်းတွဲခေါ်တဲ့ဟာမျိုးတွေပေါ့နော်အခုနောက်ပိုင်းနှစ်တင်လာတာတွေကိုပို့ပြီးတော့တွေ့ရပါတယ်မဟုတ
်ပြောမယ်ဆိုရင်တော့၄နှစ်အတွင်းမှာဒါတွေကတိုးတက်မှုတွေဖြစ်လာတာပေါ့လေဆိုတော့နောက်ဒီတော်လာရေးဒီအဖွဲတွေပေါ့နော်ထိန်းချုပ်ထားတဲ့နေမြေတွေကိုလည်းကိုရဲအောင်သူသွားပြီးတော့မှဒီဓာတ်ပုံမှန်တမ်းတွေတင်တဲ့အခါမှာဒီအဲ့ဒီဒေသတွေမှာဟိုပြည်သူလူထုအတွက်ပေါ့နော်အထူးသဖြင့်ဒီပညာရေးကျန်းမာရေးနောက်ဒီဝင်ငွေရှာတဲ့အပိုင်းတွေပတ်သက်လို့ရောဟိုဓာတ်ပုံတင်တော့ဒီမှတ်တမ်းတင်တဲ့သူတယောက်အနေနဲ့ရောဘာတွေမြင်ရတွေ့ရလဲဆိုတာပြောပြပါလားရှင
်ဒီစစ်ကြီးဖြစ်နေတဲ့ကာလဖြစ်နေတဲ့အချိန်လည်းဖြစ်သလိုဖြစ်နေတဲ့တိုင်းပြည်လည်းဖြစ်တဲ့အတွက်မပြေလည်တဲ့ကိစ္စတွေလည်းအများကြီးရှိကြတာပေါ့နော်ဒါပေမဲ့ဒီဘက်ပြေလည်တဲ့ကိစ္စတွေတိုးတက်ကောင်းမွန်နေတဲ့ကိစ္စတွေကဒီနှစ်ပိုင်းနေမှာတွေးလာရတာကြတော့ခုနကပြောတဲ့ပညာရေးပေါ့နော်ပညာရေးဘက်ကိုဟိုလူငယ်တွေကပညာရေးဆိုတဲ့ဟာကိုဟိုတည်ဆောင်လာကြတယ်ပြီးတော့ဒီပညာရေးကဘလောက်အရေးကြီးတဲ့ဆိုတဲ့ဟာလည်းကျန်တဲ့လူတွေကပါပွင့်လင်းလာကြတယ်ပေါ့နော်အဲ့တော့ပညာရေးနဲ့ပတ်သက်လာပြီးဟဲ့ဆိုရင်အရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေဒါတွေအများကြီးရမလို့လူတွေကျောင်းတွေလောက်ကြတာတွေရှိတယ်ပြီးတော့ college တွေလောက်တကြတာတွေရှိတယ်ပေါ့နော်အဲ့အဲ့မှာလည်းတကယ်ဟိုတက်ကြွနေတဲ့လူငယ်တွေပြီးတော့တကယ်ဟိုဟိုကုညီကျင်တဲ့အဲပညာရှင်တွေအဲ့အရရကမျိုးဝင်ပြီးတော့ပံ့ပိုးပေးကြတာတွေ ਨੇ ဒီပညာရေးကလည်းတကယ်ဟိုဟိုတချို့နေရာတွေမှာဆိုတကယ်ကောင်းမွန်တဲ့ degree တွေ college တွေဒါတွေလည်းကျွန်တော်တွေးခဲ့ရတယ်ဗောနော်နောက်တစ်ခုကျတော့စစ်ပေးရှောင်း network တွေမှာဆိုရင်လည်းတို့ကကလေးတွေရဲ့ပညာရေးကိုမပြတ်အောင်ဘယ်လိုပဲဖြစ်ဖြစ်ပညာတက်ဝဒီကိစ္စအဆင်ပြေမယ်ဆိုတဲ့ဟာမျိုးနဲ့ပဲတို့ကပညာရေးကိုဦးစားပေးကြတယ်ပြီးတော့ပညာရေးတော့ကိုလည်းဝိုင်းဝန်းပြီးတော့ပံ့ပိုးကြတယ်ဗောနော်စစ်ရှောင်း network တွေမှာလည်းအများအားဖြင့်တွေးရတာဒီအကြောင်းပညာရေးတော့ကို supporting ပေးကြတယ်တကယ်တော်တဲ့လူတွေရဲ့အကြံဉာဏ်တွေလူငယ်တွေရဲ့အဥဆောင်မှုတွေကိုလည်းတဖြည်းဖြည်းနဲ့လက်ခံလာကြတယ်ဗောနော်အဲ့ဒါတွေကတော့တကယ်ကောင်းမွန်တဲ့တိုးတက်မှုတွေဗောနော်ဟိုဒါဟိုဆိုးတွေချားတွေကကောင်းမွန်တဲ့တိုးတက်မှုလို့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ကိုယ်တိုင်လည်းရောက်တဲ့နေရာတွေကိုအချိန်ရရင်ရတယ်လို့မျိုးကျွန်တော်တို့တွေပညာမျှဝေပေးတဲ့ကိစ္စမျိုးတွေလုပ်ပေးပါတယ်အဲ့ဒီအတွက်ဒီရရှိတဲ့လူငယ်တွေကလည်းတကုံကြိုးစားတယ်ပုံမှန်အဖြစ်ကကျွန်တော်တို့ဒီတနှစ်လောက်တင်ရမယ့်ကိစ္စမျိုး၃လလောက်တင်ရမယ့်ကိစ္စမျိုးတွေကရက်တူတွေနဲ့တင်ရတဲ့အဟာမျိုးတွေမှာသူတို့တွေကကြိုးစားတင်မှုကတော့အင်မတန်ကအားကောင်းလုံးဝကြီးတယ်ပေါ့နော်တကယ်ကိုကြောက်ကြခဲနဲ့ကြိုးစားကြတာ
နောက်သူတို့ဒီရေရှည်ပေါ့နော်အသက်ရှင်နေထိုင်ရေးအတွက်ရေရှည်အတွက်ကိုရောစပြီးတော့မှဒီအနာဂတ်အတွက်ပြင်ဆင်မှုတွေရောအခုအစလုပ်နေတာမြင်ရပါပြီလားရှင
်မြင်ရတယ်ဗျမြင်ရတယ်ဟေးဆိုတော့ဒီစစ်ဖြစ်ပြီးတော့ကျွန်တော်တို့ဒီလွတ်မြောက်နေပြီဖြစ်သွားတဲ့နေရာမျိုးတွေမှာပေါ့နော်လွတ်မြောက်နေပြီဖြစ်သွားတဲ့နေရာမျိုးတွေမှာဆိုရင်စပြီးတော့ကျွန်တော်တို့ဒီကုန်ထုတ်လုပ်မှုကိစ္စမျိုးတွေ mass production ထုတ်နိုင်မှုကိစ္စမျိုးတွေပြီးတော့လူတွေရဲ့အခြေခံလိုအပ်နေတဲ့အရာတွေပေါ့နော်ဒါတွေကိုလုပ်နေကြတဲ့ဟာမျိုးတွေလည်းကျွန်တော်တွေးမြင်ရတယ်ပေါ့နော်ဟိုဆန်ဆက်တွေလောက်လာတာမျိုးလို့ခြေတန်ဆက်တွေလောက်လာတာမျိုးလို့စသည်ဖြင့်ပေါ့နော်အဲ့လိုမျိုးတဖြည်းဖြည်းနဲ့ပြန်ပြီးတော့ strategy ပြန်ပြီးတော့စနိုင်တယ်ပြီးတော့ကျွန်တော်မြင်တွေ့ရတာအထူးသဖြင့်ဒီကျွန်တော်ဖြတ်တန်းခဲ့တဲ့နေရာတွေမှာဆိုရင်တော့ဒီ
ကျင်းရည်နေပတ်မှာပေါ့နော်အထူးတွင်တွေ့ရတဲ့အားမျိုးကတော့ဟိုလွံ့မြောက်နေမိဖြစ်သွားတဲ့အချိန်မှာကျတော့လွံ့မြောက်နေမိပဲပေါ့မှာလဲစပြီးတော့အုပ်ချုပ်ရန်နေရာတွေရန်နိုင်အောင်လဲသူတို့ကြိုးစားကြတယ်လို့နောက်တစ်ခုကလည်းဒီလိုဒေတာဖွင့်ပြေးအတွက်လူတွေပို့ပြီးတော့ဟိုစီးပွားရေးပြေးလည်နိုင်တာဘို့အတွက်ကိုလည်းသူတို့တွေလုပ်နေတဲ့
ပြီးတော့အုပ်ချုပ်ရေးရန်နေရာတွေပြီးတော့ဒီဒေတာဖွံ့ဖြိုးရေးအတွက်ကိုရီဟက်ဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေကစတူတိုးတွေရဲ့အပြောဆိုတွေမှာကျွန်တော်အများကြီးမြင်လာတာပေါ့အရင်နှစ်တွေတော့အလုံးမမြင်ရဘူးပေါ့နော်နောက်နောက်ဆက်တင်နောက်နောက်ဆက်နှစ်ဒီနှစ်တွေမှာမမြင်ရပါဘူးဒီနောက်နောက်ဆက်သုံးနောက်နောက်ဆက်လေးမှာတော့စပြီးတော့ဒီလိုဟာမျိုးတွေတော့မြင်တွေ့လာရတယ်လို့ခံစားရတယ်ဗျာ က်ဓာတ်ပုံတွေနဲ့သမိုင်းမှတ်တမ်းတင်နေတာဖြစ်တယ်လို့သူကပြောပါတယ်ရှင်။ကျွန်မဆင်းရဲမှာပါ
။အခက်ခဲကြတာနဲ့အနာဂတ်အတွက်ပြင်ဆင်တာတွေကြောင်းလူမှုရှုခင်းအစီအစဉ်မှာမဆုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးတော့ည10:00နာရီထိထားရထုတ်လွှင့်ပေးနေတာပါ။အခုတော့တက်တန်ရောင်သတင်းလွှာအစီအစဉ်လှည့်ပါရှင်။ဒီနေ့အော်စကာဆူပေးပွဲအပြီးပါတီမှာအကျွေးမွေးအစီအစဉ်တွေအတွက်နာမည်ကျော်စပိုမူဝူးဖ်ကန်ဖတ်ကိုငားရန်ခဲ့ပါတယ်။ဒီနေ့အတွက်ဘာဟင်းလီယာရီစီစဉ်ထားပါတယ်။တက်တန်ရောင်သတင်းလွှာအစီအစဉ်မှာမတ်အေးသန္နာကျော်ကတင်ဆက်ပေးထားပါတယ်ရှင်။
ကမ္ဘာနယ်မြေကျောင်းရုပ်ရှင်အမှုပညာရှင်တွေဝေကောင်းစလာတွေဝေစားပြီးတော့သူတို့ရဲ့ရုပ်ရှင်ကားကိုကော်ဇော်နီကင်အခမ်းအနားတွေနဲ့ကြော်ညာခဲ့အယောင်မြင့်တင်မှုလာပေါင်းများစွာအလုပ်တွေလုပ်ခဲ့ပြီးတဲ့နောက်မှာတော့သူတို့အတွက်ကျင်းပပြီးတဲ့အော်စကာညဂါဗနစ်ဘောညကာဝယ်ပါတီမှာလွတ်လွတ်လပ်လပ်ပေါ်ပေါ်ပါပါနဲ့အစားအသောက်ကောင်းကောင်းတွေပြောနိုင်စားနိုင်ကြပါတယ်ဒီနေ့အော်စကာဆုပေးပွဲညဂါဗနစ်ဘောပါတီရဲ့ဟင်းရမင်းမျိုးတွေမှာပါပါလဲဆိုတော့နာမည်ကြီးစပူမူဝော့ဖ်ကန်ဖာကလူတိုင်းအတွက်တခုပါစီရမယ်လို့ကတိပေးထားခဲ့တာပါသူကအော်စကာညပါတီမှာအစားအသောက်တွေတာဝန်ယူပေးရတာ32ကြိမ်မြောက်ရှိလာပြီဖြစ်တယ်။
The movies who are nominated for the Oscars are supposed to be the best movies of the year.
အော်စကာဆုတောင်းတဲ့ Guardian ဆဲမှာပါတဲ့ရုပ်ရှင်တွေဟာတနစ်တာအတွင်းအကောင်းဆုံးရုပ်ရှင်တွေဖြစ်ရမယ်ဆိုသလိုပဲကျွန်တော်စီမှာလည်းကျွန်တော်ရဲ့စားတောက်ဆိုင်မျိုးစုံကနေတနစ်တာအတွက်အကောင်းဆုံးအစားအစာတွေဆိုတာရှိပါတယ်
My mother the beef goulash beef chick goulash with spätzle and then our traditional thing the chicken pot pie with black
ဥပမာကျွန်တော်ရဲ့ချီနော်စားတော့ဆိုင်ကနေပီကင်းဘေးကင်ပါတယ်ကျွန်တော်မရဲ့ဟင်းချက်နီအမဲ goulash ဟင်းအမဲပါနဲ့ရွှေစဲခေါက်ဆွဲပြီးတော့ကျွန်တော်ရဲ့ထုံးစံ truffle မှုခတ်ကြက်သားဂျုံမှုန့်တို့ပါမယ်ပြီးတော့လန်ဒန်ကကျွန်တော်ရဲ့ beef steak စားတော့ဆိုင်cut ကနေအမေသားဝလန်တန်ခင်ရပါပါပါ
and look the best beef in the world look at that from Miyazaki from Kyushu southern Japan
ဒီမှာကြည့်ပါကဘာပေါ်မှာအကောင်းဆုံးအမေသားဟိုမှာလည်းကြည့်ဂျပန်နိုင်ငံတောင်ပိုင်း Kyushu Miyazaki ကအမေသားပါသူတို့စီကအမေသားကိုတုံးလာတာ9နှစ်နဲ့10နှစ်ကြာရှိပါပြီလူတွေတော်တော်ကြိုက်ကြပါလေဒါကြောင့်သူတို့ကိုတုံးလာကြူပြီးတော့မှားပါတယ်အော်စကာပွဲအတွက် Miyazaki အမေသားပေါင်200လောက်လိုမယ်လို့ပြောပြီးတော့မှားထားတ
ယ်။ Oh they are really hungry which is really amazing because we have so much food. So
သူတို့တကယ်ကိုစားလာကြတာဗျ။ကျွန်တော်တို့စီမှာလည်းအစားအသောက်အရှံပဲဆိုတော့အကိုက်ပဲပေါ့။တိတယ်မဟုတ်လား။ကျွန်တော်တို့ကအစားအသောက်ကိုအမျိုး30 40လောက်ကိုလှုပ်ထားတာ။ပြီးတော့အချိုးပွဲတွေလည်းပါသေးတယ်။
Okay, we have about 60 pounds of caviar. We have 50 sides of smoked salmon.
ကျွန်တော်တို့မှာ caviar 5 ဥဆိုရင်ပေါင် 60 လောက်ကိုထားပေးထားတယ်။ပြီးတော့ salmon 5 ကြက်တိုက်နဲ့တမယ် salmon 5 ကြက်တိုက်ပီဇာကတမယ်အတွက် salmon 5 ကြက်တိုက်ပွဲ 50 ပြီးတော့ zaki အမဲသားကပေါင် 180 လည်းပါပါတယ်။ကြက်သားမုံကအပွဲ 1500 မက်ကရိုနီနဲ့ဒိန်ခဲခေါက်ဆွဲကောက်က အပွဲ ပေါင်း 1200 လောက်ပါတယ်။အမဲသားပေါင် 400 ကအမဲဂူလတ်ဟင်းအတွက်သုံးတာပါ ပီကင်း ဘဲကင် အကောင် 80
အဲ့ဒါကလည်းပေါက်စီထဲနည်းနည်းလေးပဲထည့်ရတာဆိုတော့အစားအစာတွေကအများကြီးကိုလုတ်ထားတာအစားအသောက်တွေကိုအစုံအလင်းပြင်ဆင်ပေးထားတဲ့တောက်ဖို့ဝိုင်းရဲ့အချွေဒါမျိုးတွေလည်းအရှံပေးရှိပါတယ်အဖျော်ရမကအနေနဲ့ဆိုရင်ရွှေပွဲလာတွေအတွက်ဝိုင်းကောင်းစားတွေရှမ်ပိန်ရက်နဲ့တက်ကီလာကော့တေးတွေကရွေးချယ်နိုင်တာဖြစ်ပါတယ်ကော့တေးတွေကိုဆက်ပြီးတဲ့ကျွမ်းကျင်ပညာရှင်တွေလည်းအသင့်ရောက်နေတာပ
classic. It's a base of tequila 1942.
ကျွန်တော်ရိုးရှင်းဆုံးပုံစံလေးဖြောပြီးမယ်။ဒါကတကီလာ1942ခုနှစ်ထုတ်ဒီတက်ရင်တကီလာကိုပူရီနာရွက်ခြေထည့်မယ်။တံမြိုသီးထည့်မယ်။တကြားနဲ့ထည့်ပြီးတော့နောက်ဆုံးနှုတ်ကိုထည့်ပြီးတော့တန့်ထားတယ်။အရေးကအကြည့်အောင်ပါဇက်ထဲရောက်သွားရင်ခရင်လိုအရသာမျိုးပြီးမှာ။ Epsom အရက်နဲ့စားနဲ့ရောပြီးထားတယ်။လမ်းသွားအောင်လို့ဒါကိုရေကတော့အကြီးတုံးနဲ့ပြီးတာဆိုတော့ကြည့်လိုက်ရင်တော့ရိုးရိုးတကီလာတစ်ခွက်လိုပါပဲ။ဒါပေမဲ့ရိုးရိုးတကီလာထက်အများကြီးပိုတယ်
။နာမည်ကြီးရှန်ပင်ကိုလည်းဒီပွဲမှာတိုက်ပါတယ်။ Louis Marquez ကလာလီယေနာမည်ကြီးရှန်ပင်ကိုစားပြုရောက်လာခဲ့တာပါ
။ So this is Champagne Lallier. It's one of the oldest champagne houses in the world. It goes back to 1906.
ဒါကလာလီယေရှန်ပင်မှာကမ္ဘာမှာတည်တံ့အရှိဆုံးရှန်ပင်အမှတ်တစိုက်တွေကတစ်ခုပေါ့။1906ခုနှစ်ကတည်းကရှိခဲ့တာပါ။အရသာကကောင်းတယ်။ပို့ရင်းခက်ဆူဆူလေးအရသာရှိတဲ့ရှန်ပင်မှာတကြားထည့်တာအရန်ကိုနဲပါတယ်။ပြီးတော့မြေးစည်းလွှာအရသာရဲ့အနှစ်သာရကိုထည့်သွင်းစဉ်းစားပြီးတော့ကယူးတိုင်းနယ်ကိုပေါ်ထားတဲ့ရှမ်ပိန်ပ
ါဆူရရှိခဲ့တဲ့သူတွေကိုအော်စကာအဆုနဲ့ထိုက်ထိုက်ထန်ထန်ချီးမြှင့်ခဲ့ပြီးအော်စကာဆုပေးပွဲပြီးအော်စကာညပါတီမှာလည်းအစားအသောက်ကောင်းနေတဲ့တေချာကျွေးမွေးအခမ်းအနားဖြစ်ပါတယ်နော
်မေးစန္ဒာကျော်စူးစီးတင်ဆက်ပေးခဲ့တဲ့တတ်တရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်တနင်္လာညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့ကိုစုံဝင်းလိုင်ကပြောပြပေးပါရှင
်ယူကရိန်းမြေရှားတပ်ထုတူဖော်ဖို့အရေးအမေရိကန်ရဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အစဉ်အဆက်ရှိတဲ့အကြောင်းယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီးကပြောပါတယ်ဒါ့အပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆက်ဆံရေးပြန်ကောင်းမွန်အောင်ဆောင်ရွက်နိုင်ကြောင်းလည်းမလနဲ့ရဲ့တင်းနေငွေနေတုန်းကပြောဆိုခဲ့ပါတယ်ဗြိတိန်မှာဥရောပကောင်းဆောင်တွေနဲ့တွေ့ဆုံပြီးမြေရှားတပ်ထုသဘောတူညီချက်လက်မှတ်ရေးထိုးဖို့အမေရိကန်ဘက်ကလည်းအစဉ်အသင်းရှိလိမ့်မယ်လို့ထင်ကြောင်းလဲသမ္မတဇယ်လင်စကီးကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒါပေမဲ့နောက်ထပ်သုံးသပ်မှုတချို့လုပ်ဖို့အချိန်တော့လိုကောင်းလိုမယ်လို့သူကဆိုပါတယ်ရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံဖို့စစ်ကောင်စီအကြီးအကဲဒီကနေ့ပဲမြန်မာနိုင်ငံကထွက်ခေါ်သွားပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့အတူစစ်ကောင်စီအစ်စ်မြင့်အရာရှိတွေလိုက်ပါသွားကြပြီးမနေ့ပြန်အင်္ဂါနေ့မှာရုရှားသမ္မတနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့လည်းရုရှားနိုင်ငံကသတင်းတွေမှာဖော်ပြပါတယ်မြန်မာနိုင်ငံမှာစိတ်ကန်းတဲ့ရေနံချက်ဆက်ယုံတိဆောက်ရေးအပါအဝင်တဝဲအထူးစီးပွားရေးဇုံပါရင်းနှီးမြှုပ်နှံမှုရုရှားနိုင်ငံကစစ်ကောင်စီနဲ့နားလည်မှုစွာဂျွန်လွာလက်မှတ်ရေးထိုးပြီးမကြာခင်သွားရောက်တဲ့ခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူညီချက်တချို့ကိုလည်းလက်မှတ်ရေးထိုးမယ်လို့ခန့်မှန်းရပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့လက်နက်တကာလာအတွင်း2024ခုနှစ်မှာအရသားတွေအများဆုံးသေဆုံးခဲ့တယ်လို့ယူနိစီယာကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောပါတယ်စစ်တပ်ရဲ့အာဏာချုပ်ကန်မှုတစတစရော့ကျလာတဲ့အချိန်မှာပဲအရသားတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့မြို့တွေရွာတွေကိုလေကြောင်းကနေတက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာဥပဒေမဲ့ဖမ်းဆီးတာစစ်မှုထမ်းဖို့ထောင်ထဲချတဲ့လူငယ်တွေကိုအတင်းအကျပ်ဖမ်းဆီးတာတွေလှုပ်လာကြောင်းဒီကနေ့တနင်္လာနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့58ကြိမ်မြောက်အစည်းအဝေးအတွင်းမှာမဟာမင်းကြီးဖော်ကာတက်ကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာရန်ကုန်မြို့ကမြို့နယ်တော်တော်များများမှာဒီကနေ့မလ3ရက်နေ့မနက်ပိုင်းစံတားရီအချိန်ကအင်အားအနည်းငယ်ရှိတဲ့ငလျင်အတော်ကြာလှုပ်ခတ်ခဲ့တယ်လို့ရန်ကုန်မြို့ကနေကပြောပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုစုံဝင်းလိုင်ကပြပြပေးခဲ့တာပါတနင်္လာညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညတော့အစီအစဉ်ထုတ်လို့ရမှုကမက်ဆူမွန်ဖြစ်ပါတယ်စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ရောဘတ်ဘက်စ်နဲ့ဟဲလန်ကော်ဒီယန်တို့ပဲဖြစ်ပါတယ် VOA America အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကိငိမ့်ပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမလိန်ပါပါ
This program has come